Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ View American Day 2019ခုနှစ် November 26ရက်ကျသာပရိနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည 9:00 အထိလိုင်းနိုမီတာ24.25 32.51တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဇင်ဘာဝေမှာနှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီအနေနဲ့ဘဲချင်းမှာဘလို့ပုံစံနဲ့အာနာဆွန့်လွတ်သွားမလဲဆိုတဲ့ပေါ်အတည်မပြုနိုင်တဲ့သတင်းတွေမျိုးစုံထွက်နေပါတယ်။ရခိုင်ပြည်နယ်မှာရွင်ချာအမျိုးသမီးရေပေါ်မြန်မာစစ်တပ်ကအုပ်စုလိုက်အာဏာပြုချင်တာတွေရှိတယ်ဆိုပြီး Human Rights Watch ရဲ့အစိုးရကစားစစ်ကဆွဆွဲပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူကြီးညာပေးသွားမှာပါ။
ဟုတ်ပါရောခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်ရာရောက်တဲ့မြန်မာလူညုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ဆောင်နေတဲ့ဆိုပြီးဒီအခြေအနေတွေကိုအဆုံးသတ်ဖို့နိုင်ငံတကာအလူအခွင့်ရေးအဖွဲ့တွေကတိုက်တွန်းနေပါတယ်
This report is based off of a year-long investigation into atrocity crimes that took place in Rakhine State
and what we တွင်ပြီးမှအသေးစုံကိုတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်တရုတ်နိုင်ငံသားကြီးဝန်ကြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုနောက်တစ်ပတ်ထဲမှာသွားမယ့်အကြောင်းနဲ့ပတ်သက်တဲ့ကြိုတင်သုံးသပ်ချက်ကိုလည်းကြားဖို့ရှိသလိုနေပြည်တော်လွှတ်တော်အဆောက်အအုံတွေကိုအဝေးဒိန်း drone ယာဉ်နဲ့ရိုက်ကူးခဲ့တဲ့သတင်းတောက်တွေရဲ့အမှုကိုလည်းတင်ပြပေးဖို့ရှိပါတယ်အခုရင်းဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
စင်မဝင်းနိုင်ငံမှာနှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီအနေနဲ့ဘဲချင်းမှာဘလို့ပုံစံနဲ့အာနာဆွန့်လွတ်မလဲဆိုတဲ့ပေါ်အတည်မပြုနိုင်တဲ့သတင်းတွေအမျိုးမျိုးထွက်ပေါ်နေပြီးနိုင်ငံရေးအရာမရေမရာအခြေအနေတွေလည်းပေါ်ပေါက်နေပါတယ်ဒုထထံရုံမရှိဘဲအာနာကိုထိန်းချုပ်ခဲ့တဲ့စစ်တပ်ကတော့မူဂါဘီနဲ့ဇနီးဖြစ်သူခရစ်မူဂါဘီကိုနေအိမ်မှာထိန်းသိမ်းထားတာပါ။ကမ္ဘာမှာအသက်ကြီးဆုံးနိုင်ငံကောင်းဆောင်တစ်ဦးဖြစ်အသက်63နှစ်အရွယ်မူဂါဘီကတော့ယာရုကထွက်ပြေးဖို့ငြင်းဆန်နေပြီးအသွင်ကူးပြောင်းရေးအစိုးရတရားထံအာနာလွှတ်ပြေးဖို့ပြောဆိုနေကြောင်းလည်းနှိစက်သူတွေကပြောပါရယ်။စူရသည့်ဖွဲ့စည်းရေးမှာပါဝင်မှုပြည်ပမှာတင်းရှောင်နေသူတွေဖြစ်ကြတဲ့ဒုသမရဟောင်းအီမာဆွန်မနန်ကာကွာနဲ့အတက်ကန်ကောင်းဆောင်မော်ဂန်ရှန်ကိုင်းတို့ကလည်းဇင်ဘာဝေကိုပြန်လာကြတဲ့အကြောင်းသတင်းတွေဖော်ပြနေပါရယ်။သူသမရဟောင်းကိုထောက်ခံသူတွေကိုအာနာယဇနူပီယက်ပါတီကနေဖယ်ရှားဖို့သမရမူဂါဘီကကြိုးပမ်းနေတာတွေကိုမရက်ရင်ကြားဝင်မယ်လို့ဇင်ဘာဝေစစ်တပ်အကြီးကြီးဗိုလ်ချုပ်ကြီးကွန်စတန်တီနိုချီဝင်ကာကတတိပေးခဲ့ပြီးနောက်တင်းရနေမှာပဲနိုင်ငံရေးပြဿနာတွေပေါ်ပေါက်ခဲ့တာပါ။နိုဝင်ဘာ9ရက်နေ့မှာသူသမရကိုယာလူကဖယ်ရှားလိုက်ပြီးတဲ့နောက်လူပေါင်းဒါဇင်နဲ့ချီပြီးတော့လဲဖမ်းဆီးခံခဲ့ရပါတယ်။မူဂါဘီတာဝန်ကအနားယူလာပဲဖြစ်ဖြစ်ကွယ်လွန်တဲ့အချိန်မှာပဲဖြစ်ဖြစ်သမရတာဝန်ယူနိုင်အောင်ဖယ်ရှားလိုက်တဲ့သူသမားနေရာမှာဇနီးဖြစ်သူကိုတာဝန်ပေးဖို့ကြိုးပမ်းမှုတွေလည်းရှိခဲ့တာပါစစ်တပ်ကြီးကရဲ့သတိပေးချက်ထွက်ပေါ်ခဲ့ပြီးနောက်တစ်နေ့မှာပဲမြို့တော်ဟာရီမှာတန်ချက်ကကားတွေဝင်လာပြီးလွတ်တော်ကိုဝန်းရံထားလိုက်တယ်လို့နိုင်ငံမှရုံးပြင်တညာဌာနကလည်းထိန်းချုပ်လိုက်ပါတယ်အရက်ဖက်လူမှုဖွဲ့စည်းတရားရုံးကလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့ပူးတွဲညင်ညာချက်ထဲမှာတော့မူဂါဘီအနေနဲ့အေးအေးဆေးဆေးယာရုကဆင်ပြေပြီးဇင်ဘာဝေနိုင်ငံအနာဂတ်ကိုဆုံးဖြတ်နိုင်မဲ့သက်ဆိုင်သူတွေအားလုံးပါဝင်နိုင်မဲ့လုပ်ငန်းစဉ်တရားအတွက်လမ်းပွင့်ပေးဖို့လည်းတိုက်တွန်းခဲ့ကြပါတယ်
ဆီးရီးယားနိုင်ငံမှာဓာတုလက်နဲ့အုံပြတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အဖွဲ့ကိုဆက်လက်တာဝန်ပေးအပ်ရေးအမေရိကန်နဲ့ရုရှားတို့ရဲ့အပြိုင်ဆိုင်အစိုးပြုချက်တွေကိုကုလသမဂ္ဂလွန်ခြုံရေးကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်မှာပါဒီကနေ့တက်တန်းကုန်ဆုံးမဲ့ပူးတွဲစုံစမ်းစစ်ဆေးရေးလုပ်ငန်းစဉ်ရဲ့တာဝန်တွေကိုတော့နောက်ထပ်တစ်နှစ်တက်တန်းတိုးဖို့အမေရိကန်နဲ့ရုရှားတို့ကအစိုးပြုနေကြတာပါကုလသမဂ္ဂဆိုင်ရာအမေရိကန်တန်ကိုယ်စားလှယ်အဖွဲ့ကမဲခွဲတည်ပြုဖို့တင်သွင်းထားတဲ့အစိုးပြုချက်မှာတော့ကျွမ်းကျင်သူတွေရဲ့လုပ်ငန်းတွေကိုလိုအပ်သလိုဆောင်ရွက်ခွင့်ပြုဖို့တိုက်တွန်းထားပါတယ်အရက်သားတွေအပေါ်ဓာတုလက်နဲ့အုံပြတိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရချိန်မှာစုံစမ်းရေးအဖွဲ့ရဲ့လုပ်ငန်းတွေကိုတိုးချဲ့လုပ်ကိုင်နိုင်ဖို့အရေးကြီးကြောင်းနဲ့လုံခြုံရေးကောင်စီအနေနဲ့ပြက်ကွက်ခဲ့မယ်ဆိုရင်ဆီးရီးယားလူထုအပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကိုခွင့်ပြုရာရောက်လိမ့်မယ်ဆိုပြီးတော့လည်းအမေရိကန်တန်ကိုယ်စားလှယ်အဖွဲ့ကပြောဆိုထားပါတယ်ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့လုပ်ငန်းတွေကိုတော့လွန်ခဲ့တဲ့နှစ်နှစ်မှာစတင်ခဲ့တာဖြစ်ပြီးအီဘီလာတို့ကခမ်ရှိတ်ဟွန်မြို့မှာစာရင်အစိတ်တန့်ဝင်တဲ့တိုက်ခိုက်မှုအပါအဝင်ဓာတုလက်နဲ့တိုက်ခိုက်မှုတွေမှာဆီးရီးယားအစိုးရကတာဝန်ရှိကြောင်းဖော်ပြခဲ့တဲ့အစီရင်ခံစာအများပြားလည်းထုတ်ပြန်ခဲ့ပါတယ်ဆီးရီးယားအစိုးရကိုထောက်ခံမှုပေးထားတဲ့ရုရှားကတော့စုံစမ်းရေးအဖွဲ့ရဲ့တွေးရှိချက်တွေကိုအပြင်းအထန်ဝေဖန်ထားပြီးတက်တန်းတို့ဖို့အစိုးပြုချက်ထဲမှာလည်းခန်းရှိတ်ခွန်မျိုးကိုပြန်သွားပြီးပြန်လည်စုံစမ်းစစ်ဆေးတုံ့တက်ဖို့တိုက်တွန်းထားပါတယ်ရှင်
ဒ ီလဆမိုင်းမှာပဲယာရီကနှုတ်ထွက်ချောင်းချင်းချခဲ့ပြီးနောက်တရင်းနှစ်ပတ်နီးပါးကြာနိုင်ငံရေးပြဿနာချုပ်နေရတဲ့လေဗနွန်ဝန်ကြီးချုပ်ဆက်ဟရီယာပြည်ထောင်နိုင်ငံကိုမချခင်တောင်းရောက်ဖို့ဖိတ်ကြားချက်ကိုလက်ခံလိုက်ကြောင်းပြောဆိုလိုက်ပါတယ်။ယာရီကနှုတ်ထွက်ချောင်းချင်းချခြင်းကလေးကဆော်ဒီအာရေဗျာမှာဆက်လက်နေထိုင်နေတဲ့အတွက်ထိန်းသိမ်းခံနေရသလားဆိုပြီးမေးခွန်းတွေထွက်ပေါ်လာခဲ့တယ်လို့ထိန်းသိမ်းခံနေရတဲ့အကြောင်းလေဗနွန်သမ္မတကိုယ်တိုင်ကကြီးညာဖို့စဉ်းစားခဲ့တဲ့အထီးလေးဖြစ်ပါတယ်။ဝန်ကြီးချုပ်လေဗနွန်ကိုပြန်မရောက်မချင်းနှုတ်ထွက်ချောင်းတရားဝင်လက်ခံမှာမဟုတ်ဘူးလို့လည်းလေဗနွန်သမ္မတမက်ကာရွန်ကပြောဆိုထားတာပါ။ပြည်ထောင်နိုင်ငံရဲ့ဖိတ်ကြားချက်ကိုဝန်ကြီးချုပ်လက်ခံလိုက်တဲ့အတွက်နိုင်ငံရေးပြဿနာဆုံးသတ်တယ်မယ်လို့မျှော်လင့်ကြောင်းလည်းသမ္မတကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်လေဗနွန်နိုင်ငံပြန်ရောက်လာတဲ့အခါအစိုးရအတွက်ရှေ့ဆက်လုပ်ရမယ့်ကိစ္စတွေကိုဆုံးဖြတ်သွားမယ်လို့လည်းပြောဆိုထားပါတယ်။ဆော်ရီနိုင်ငံခြားရေးဝန်ကြီးအဒဲအချူပီယာကတော့လေဗနွန်ဝန်ကြီးချုပ်ကိုထိမ့်သိမ်းထားတယ်လို့ပြောဆိုနေရတယ်ကအခြေမြစ်မရှိကြောင်းဒီကနေ့ပဲပြောဆိုပယ်ချလိုက်ပါတယ်။ယူအန်နိုင်ငံကအားပေးထောက်ခံထားတဲ့ဟက်ဆူလာဖွဲ့နဲ့လေဗနွန်မှာနိုင်ငံရေးပြစ်ခတ်တွေကြုံနေရချင်းဝန်ကြီးချုပ်ဟရီကိုဆော်ရီကထောက်ခံထားတာပါ။ဆော်ရီမှာရောက်နေစဉ်ယာယူကနှုတ်ထွက်ကြောင်းရုံးမြင့်ဆန်ညာကကြေညာချိန်မှာတော့အာရဗ်နိုင်ငံတွေကြားမသိမရအောင်တွေးထုတ်ပေးနေတယ်ဆိုပြီးအီရန်နဲ့ဟက်ဆူလာဖွဲ့တွေကိုပြစ်တင်ရှုတ်ချခဲ့တယ်လို့လုံခြုံခံရမှာဆိုရင်ကြောင့်လည်းလေဗနွန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။
နိုင်ငံတကာအားကစားစည်းမျဉ်းတွေကိုလိုက်နာမှုမရှိတဲ့အတွက်ရုရှားနိုင်ငံကတားမြစ်ဆေးသုံးဆွဲမှုထိန်းချုပ်ရေးအေဂျင်စီကိုလက်ခံမှာမဟုတ်ကြောင်းကမ္ဘာတားမြစ်ဆေးသုံးဆွဲမှုထိန်းချုပ်ရေးအေဂျင်စီ WADA ကညှင်းပယ်လိုက်တဲ့အတွက်ရှင်းနှစ်ဖေဖော်ဝါရီလတောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲတော်မှာရုရှားအားကစားသမားတွေတားမြစ်ခံရနိုင်တဲ့အလားအလာရှိနေပါတယ်။ရုရှားနိုင်ငံမှာအစိုးရကိုယ်တိုင်ကမ္ဘာကထလုပ်ပြီးစနစ်တကျတားမြစ်ဆေးသုံးဆွဲမှုတွေရှိနေတဲ့အကြောင်း WADA ရဲ့2016ဇူလိုင်လအစည်းအဝေးစာကိုရုရှားအနာပိုင်တွေကလက်ခံဖို့ဆက်လက်ညှင်းဆန်နေတဲ့အတွက်စီကံထိန်းသိမ်းရေးကော်မတီကရုရှားအေဂျင်စီကိုလက်မခံဖို့အကြံပြုချက်အရဗဟုအဖွဲ့ကဒီကနေ့ပဲဆုံးဖြတ်ခဲ့တာပါမော်စကိုမြို့တော်မှာပိတ်ထားတဲ့တပ်မြစ်စီထိန်းချုပ်ရေးအေဂျင်စီရဲ့ဓာတ်ခွဲခန်းတွေကိုစစ်ဆေးခွင့်ပြုဖို့ရုရှားအနာပိုင်တွေကဆက်လက်ညှင်းဆန်နေသလိုတချို့မြို့တွေမှာလည်းရုရှားအားကစားသမားတွေကိုစစ်ဆေးဖို့အခက်အခဲရှိနေကြောင်းလည်း WADA ရဲ့စီကံထိန်းသိမ်းရေးကော်မတီဥက္ကဋ္ဌဂျိုနာသန်ထေလာကပြောပါတယ်အားကစားသမားတွေအတွက်တပ်မြစ်စီတွေကိုအစိုးရကိုယ်တိုင်ကပံ့ပိုးနေတဲ့အစီအစဉ်နဲ့ပတ်သက်လို့ဂျာမနီရုပ်မြင်သံကြားဌာနတစ်ခုဖြစ်တဲ့ ERD ကပထမဆုံးအကြိမ်ထုတ်ဖော်ပြောဆိုခဲ့ပြီးနောက်တစ်နှစ်2015ခုနှစ်နိုဝင်ဘာလထဲမှာပဲ WADA ကရုရှားတပ်မြစ်စီသုံးဆွဲမှုထိန်းချုပ်ရေးအေဂျင်စီကိုစီကံချုပ်ဖောက်ကြောင်းကြေညာထားတာဖြစ်ပါတယ်ရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာမျိုးသမီးတွေပေါ်မြန်မာစစ်တပ်ကအုပ်စုလိုက်အာဏာပြုချင်းမှုတွေရှိခဲ့ကြောင်းနိုင်ငံတကာလူ့ကိုယ်ရေးလှုပ်ရှားမှုဖွဲ့ Human Rights Watch နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာကဆွဆွဲလိုက်ပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့ရိုဟင်ဂျာတွေကမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့အာဏာပြုချင်းမှုတွေခံခဲ့ရတယ်လို့ဆိုတဲ့အမျိုးသမီးနဲ့မိန်းကလေးငယ်52ယောက်နဲ့မင်းမြန်ချက်တွေကိုအခြေခံပြုစုထားတဲ့အစီရင်ခံစာမှာတော့အမျိုးသမီးတူကလွယ်လို့ကျန်သူတွေအားလုံးဟာအုပ်စုလိုက်ဆော်ကားခံခဲ့ရကြောင်းပြောဆိုခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်ချိန်နှမှာပဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့အထူးသံတမန်နာမည်ကျော်ဟောလိဝုဒ်ရွှေမင်းသမီးအန်ဂျယ်လီနာဂျိုလီကလည်းရိုဂျာမျိုးသမီးရောပေါ်လိမ္မာဆိုင်ရာအနိုင်ကျင့်ခံရမှုတွေနဲ့ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကိုပြစ်တင်ရှုတ်ချပြောဆိုခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်တောင်ရှိသူတွေကပြောဆိုခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းအန်ဂျယ်လီနာဂျိုလီတွားအောင်မဲ့အကြောင်းကနေဒါနိုင်ငံဗန်ကူးဗားမြို့မှာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ကိုပြောဆိုခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒီကနေ့ကြေညာချက်မှာဖော်ပြထားတာပါအကြံပြင်းကပြစ်ခတ်ရမှာလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်ကတော့စစ်စင်ရေးတွေမှာဥပဒေနဲ့အညီဆောင်ရွက်ခဲ့ကြောင်းတလာနီးပါးကြဆွဆွဲစစ်ဆင်မှုတွေနဲ့ပတ်သက်ပြီးတွေ့ရှိချက်တွေထုတ်ပြန်ရမှာပြောဆိုထားပါတယ်
တရုတ်နိုင်ငံကိုနှစ်ရက်တာဝင်ရောက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အာရှဒေသခီးစဉ်ဟာမြောက်လုံးပင်လုံးတွေများပြီးအနှစ်သာရကင်းမဲ့တယ်လို့ပြောဆိုချက်တချို့ရှိပေမဲ့လို့လည်းသုံးသက်သူတွေကတော့သမ္မတထရန့်ဟာသူတစ်ချောင်းလုံးဂရီပေးပြောဆိုထားတဲ့တရုတ်ရဲ့မမျှတတဲ့ဂုဏ်သွယ်ရေးလုံနီးလုံဟန်တွေကိုထိထိရောက်ရောက်ကင်တွယ်ဖို့အစဉ်နဲ့ဖြစ်နေပြီလို့ပြောဆိုနေကြပါတယ်အမေရိကန်ဘက်ကအမျက်ထုတ်ခဲ့တဲ့အတွက်တရုတ်အစိုးရကိုချီးကျူးတယ်လို့တရုတ်နိုင်ငံခီးစဉ်အတွင်းအမေရိကန်သမ္မတထရန့်ကပြောဆိုခဲ့တာပါဒေါ်လာ250ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေလက်မှတ်ရေးထိုးတဲ့အခမ်းအနားမှာစကားပြောတာမှလည်းသမ္မတထရန့်ကသူ့အနေနဲ့တရုတ်ကိုအပြစ်မတင်ဘူးလို့ပြောဆိုခဲ့ပါတယ် ဒါပေမဲ့လည်းမနေ့ဗုဒ္ဓဟူးနေ့မှာအင်ဂျီရောမှာသမ္မတကထပ်ပြီးတော့ပြောဆိုရမှာတော့အမေရိကန်ရဲ့အလို့အကိုင်းတွေချမ်းသာကြွယ်ဝမှုနဲ့ညာနာပစ္စည်းမူပိုင်ကွင်းတွေကိုခိုးယူနေတဲ့မမျှတတဲ့ကုန်သွယ်ရေးလုံနီးလုံဟန်တွေကိုလက်တင်ခံတော့မှာမဟုတ်ဘူးအမေရိကန်ဘော်ကအမျက်ထုတ်ခံရတဲ့နေရက်တွေကုန်လွန်ပြီးဆုံးသွားပြီလို့ပြောဆိုခဲ့ပြန်ပါတယ်ရှင်
ကမ္ဘောဒီးယားနိုင်ငံအဓိကတိုက်ခိုက်ပါတီဖြစ်တဲ့ကမ္ဘောဒီးယားအမျိုးသားကတ္တရေးပါတီ CNRP ကိုပယ်ဖြတ်ပြီးပါတီဝင်118ယောက်ကိုလည်းနိုင်ငံရေးလက်ခွင့်9နှစ်ပိတ်ဖို့တရားရုံးချုပ်ကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။တိုက်ခိုက် CNRP ပါတီကအစိုးရကိုဖြုတ်ချဖို့ကြိုးပမ်းခဲ့တယ်ဆိုပြီးဝန်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရကမ္ဘောဒီးယားပြည်သူ့ပါတီ CPP ကတရားစွဲဆိုခဲ့တာကိုတရားသူကြီး9ဦးပါတရားရုံးချုပ်ကဒီကနေ့ပဲတခင်းနဲ့လက်ခံဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုတော့အာဏာရပါတီရဲ့အစိုးရခေါင်းဆောင်တူဖြစ်တဲ့တရားသူကြီးချုပ်ဒစ်မွန်တီကကြေညာခဲ့တာပါ။ရှင်းနေတဲ့လွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှင်းနေချိန်မှာပဲဝန်ကြီးချုပ်ကိုဝေဖန်သူတွေပေါ်အာဏာပိုင်တွေနှိမ်နှင်းနေရမှာအခုနောက်ဆုံးအတိုက်ခံပါတီကိုဖျက်သိမ်းလိုက်တာလည်းဖြစ်ပါတယ်တိုက်ခိုက်နေပေါ်နှိမ်နှင်းမှုတွေမှာတော့အာဏာရ CNRP ခေါင်းဆောင်ကန်ဆူကာကိုနိုင်ငံတော်သစ္စာဖောက်မှုနဲ့ဖမ်းဆီးခဲ့တယ်လို့ပါတီရဲ့လွတ်တော်ကိုယ်စားလှယ်တဝက်လာကလည်းနိုင်ငံကတိတ်ရှောင်ခဲ့ကြရတာပါလွတ်လပ်တဲ့သတင်းစာတစ်စောင်ဖြစ်တဲ့ကမ္ဘောဒီးယားဒေးလီကလည်းအခွန်ရှောင်မှုနဲ့ထုတ်ဝေသူတွေကိုအရေးယူခဲ့တဲ့အတွက်ပိတ်ခဲ့ရပါတယ်ဒေသထုတ်ဝေသူတွေကတော့ဆွဆွဲချက်တွေကမမှန်ကြောင်းငင်းဆန်ထားကြတာပါ1985ခုနှစ်ကလေးကဝန်ကြီးချုပ်တောင်းယူထားတဲ့ဟွန်ဆန်ရဲ့ပါတီကတော့2013ခုနှစ်မှာနောက်ဆုံးချိန်ကျင်းပတဲ့ရွေးကောက်ပွဲမှာရှုံးလူနီပါအခြေအနေနဲ့ကြုံခဲ့ရပါတယ
်ဒီကနေ့စတင်မဲ့အမေရိကန်နဲ့ဂျပန်နိုင်ငံရေတပ်တို့ရဲ့ဆက်ရကြပူရဲစည်ရေးလေ့ကျင့်မှုမှာတပ်ဖွဲ့ဝင်4000ကျော်ပါဝင်မှာဖြစ်ပါတယ်လေ့ကျင့်မှုအတွင်းအမေရိကန်လေယာဉ်တင်သင်္ဘော USS Ronald Reagan ပဲဒင်းတပ်မစ်ဆိုင်ဒုံတက်ဆင်ထားတဲ့ရေတပ်ဖြတ်တင်းမော်တွေဖြစ်ကြတဲ့ USS Stratham, USS Shepherd, USS Mustang တို့အပြင်ရေချောင်းကင်းတပ်လေတပ်ဖွဲ့လည်းပါဝင်မှာဖြစ်ပါတယ်ရှင
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတော်သတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကရောVOA ရဲ့ Facebook စာမျက်နှာကပါတရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားပါမယ်အရင်ဆုံးတော့ရခိုင်ဒေသအခြေအနေကိုကြည့်ရအောင်ပါရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်ရာရောက်တဲ့အထိမြန်မာလူမျိုးရေးတပ်ဖွဲ့တွေကလှုပ်ဆောင်နေတယ်ဆိုပြီးမြန်မာအစိုးရအနေနဲ့ဒီအခြေအနေတွေကိုအဆုံးသတ်ဖို့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကတိုက်တွန်းလိုက်ပါတယ်နိုင်ငံတကာအတိုင်းအဝန်းအနေနဲ့လည်းဒီအခြေအနေရပ်တန့်အောင်မြန်မာအစိုးရဘောပြင်းထန်တဲ့ PR တွေတစုတစည်းတည်းပေးသွားဖို့ကိုလည်းတိုက်တွန်းနေကြတာပါမက်ခင်ဖြူတွေးကအပြည့်စုံကိုတင်ပြပါမယ်ခင်ဗျာ
နေပြည်တော်မှာနိုဝင်ဘာလ20ရက်နဲ့21ရက်တို့မှာကျင်းပမယ်အာရှဥရောပစီဝေးပွဲကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတက်ရောက်မယ်ဆိုတာကိုတရုတ်နိုင်ငံခြားရေးဌာနကဒီကနေ့ကြေညာပါတယ်နိုင်ငံတော်အထက်မြင့်မားပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့တွားရောက်မဲ့ခီးစဉ်မှာတော့နိုင်ငံခြားရေးဝန်ကြီးကနိုင်ငံတကာနဲ့ဒေသတွင်းအခြေအနေတွေအရှဥရောပပူပေါင်းဆောင်ရွက်ရေးပြည်ပခဒေသတွေမှာတရုတ်ရဲ့ပါဝင်ဆောင်ရွက်မှုတွေကိုဆွေးနွေးမယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂန်ရှောင်းကပြောပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးကနေပြည်တော်မှာအစည်းအဝေးမတက်ခင်နိုဝင်ဘာလ18ရက်နဲ့19ရက်နေ့တို့မှာတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့မှာတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ပါတယ်ဒီခီးစဉ်အတွင်းရခိုင်ပြည်နယ်ပြည်ပခတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့မွတ်စလင်6သိန်းကျော်အရေးလဲပါမယ်လို့တရုတ်အခြေစိုက်မြမအခြေချွန့်ကျင်သူဒေါက်တာလှကျော်စောကသုံးသပ်ပါတယ
်တရုတ်ကဒီပိုလမကအဲဗမာပြည်လည်းဖြတ်မယ်ဘင်္ဂလားဒေ့ရှ်လည်းဖြတ်မယ်လေဒီပိုလမအောင်မြင်ရေးကသူတို့ကသိအရေးကြီးတာ哦ဒါကြောင့်မလို့ဒီဥစ္စာအောင်မြင်ရေးဟာဥမာအဖြစ်ဗမာပြည်ရဲ့ဘင်္ဂလားဒေ့ရှ်ရဲ့အိန္ဒိယရဲ့ဒီလိုဆက်မဲ့ကော်ရီဒါကြီးအောင်မြင်မှုအတွက်ကသူတို့သိအရေးကြီးတယ်အထူးသဖြင့်အိန္ဒိနာချင်းနိုင်ငံတွေမှာဒီ hot spot တွေဟာဟိုရပ်ကိုရရမယ်လေအေးကိုအေးချမ်းသွားရမယ်ဒါကြောင့်မလို့ခမရခုနားထောင်ကြည့်ဒီငင်းငန်းရေးကိစ္စလည်းတရုတ်ကတော်တော်ကိုထဲထဲဝင်ပါနေတယ်ဒီရခိုင်အရေးလည်းတရုတ်ကဝင်ပါနေတာပဲအဲမုတ်ချပဲသူဝင်ပါပါလိမ့်မယ
်ပြည်ပခန့်ဖြစ်ရရခိုင်ပြည်နယ်တွင်းမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကဒုနဲ့ဒေနဲ့ရှိနေပြီးဒီအချက်ကြောင့်ပဲရခိုင်ဒေသတည်ငြိမ်ရေးအေးချမ်းရေးကိုတရုတ်ဘက်ကထဲထဲဝင်ပါရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့လဲရခိုင်မျိုးသားပါတီရဲ့အကြီးအကဲဒေါက်တာအေးမောင်ကဆိုပါတယ
် Belt and Road Initiative ဆိုတာကိုဒီဘက်ကိုကမ္ဘာတစ်ခုလုံးကိုဖြတ်တက်ပြီးလှုပ်လာတဲ့အခါမှာကြောက်ဖြူရင်းနဲ့စက္ကန့်ကြီးအထူးအခရာကျလာတယ်။အဲဒီအခါမှာတရုတ်ရဲ့နော်ဒါအိန္ဒိယသမုဒ္ဒရာတည်ငြိမ်မှုဆိုတဲ့ကဏ္ဍဟာအရေးကြီးတဲ့အခါမှာရခိုင်ပြည်နယ်ရဲ့မြောက်ပိုင်းအနောက်ပိုင်းပေါ့နော်ဒါအဲ Northern Parts မှာရှိတဲ့ဒီမောင်တိုးကူးတောင်တွေထဲမှာမတည်ငြိမ်မှုတည်နော်အိန္ဒိယသမုဒ္ဒရာနဲ့တရုတ်ရဲ့စီးပွားရေးနော်ဒါ ဟို Belt and Road မော်တူရဲ့ initiative လုပ်တဲ့ကဏ္ဍမှာတွားပြီးတော့ဒုက္ခပေးနိုင်တယ်ဆိုတာတရုတ်ဆက်ကတော်တော်လေးသိပါတယ
်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ရိုဟင်ဂျာ6သိန်းကျော်ကိစ္စဟာလူသားဆိုင်ရာကပ်ဘေးကြီးအဖြစ်ကုလသမဂ္ဂကပြောဆိုထားပြီးရိုဟင်ဂျာအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးမှုတွေမှာတော့တရုတ်ဘက်ကမြန်မာအစိုးရဘက်ကအပြတ်ရပ်တည်နေတာဖြစ်ပါတယ်အခုရခိုင်ပြည်နယ်တွင်းကမွတ်စလင်6သိန်းကျော်ထွက်ပြေးရတဲ့ကိစ္စမှာတရုတ်ဘက်ကဝင်ရောက်ဆောင်ရွက်တဲ့နေရာမှာလဲလူခွင့်ရင်းနဲ့ပတ်သက်ပြီးပြောဆိုမယ်လို့မယူဆတဲ့အကြောင်းဒေါက်တာလှကျော်စောကအခုလိုပြောပါတယ်
အခုဗမာပြည်ကိုသူကဗမာပြည်ပဲဖြစ်ဖြစ်ဘင်္ဂလားဒေ့ရှ်ကိုပဲဖြစ်ဖြစ်ဒီဒုက္ခတွေအရေးနဲ့ပတ်သက်ပြီးသူကူညီမှာဟာလူသားချင်းစာနာထောက်ထားတဲ့အဲသဘောနဲ့ပဲကူညီမှာဒီလူအခွင့်အရေးတွေပါတယ်ဘာမှသိပြောမှာမဟုတ်ဘူ
းရိုဟင်ဂျာ6သိန်းကျော်ထွက်ပြေးရတဲ့ကိစ္စဟာမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကအင်အားအလွန်အကျွံတုံးခဲ့တာကြောင့်လို့ဆွဆွဲထားပြီးမြန်မာစစ်တပ်အကြီးအကဲတွေကိုအရေးယူတန်းခတ်ထားတဲ့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဖက်ဒရီကာမိုဟီရီနီလည်းဒီပြည်တော်မှာချင့်ပါမယ်အာရှဥရောပညီလာခံကိုတက်ရောက်ဖို့ရှိနေပြီးဒီမတိုင်ခင်ဘင်္ဂလားဒေ့ရှ်ကိုအရင်ဝင်ရောက်မှာဖြစ်ပါတယ်ခီးစဉ်တွင်ဘင်္ဂလားဒေ့ရှ်ကော့စ်ဘဇာကရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်မှာဖြစ်ပြီးဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့လည်းတွေ့ဆုံမှာပါဘင်္ဂလားဒေ့ရှ်မြန်မာခီးစဉ်အတွင်းမှာရခိုင်မြောက်ပိုင်းဒေသအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးမယ်လို့ဥရောပကော်မရှင်ကကြေညာထားပါတယ်ရှင်
ဒါတော့တရုတ်နိုင်ငံကြီးဝန်ကြီးမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုနောက်တစ်ပတ်အတွင်းသွားရောက်မယ်လို့တရုတ်နိုင်ငံကြီးဝန်ကြီးဌာနကြေညာလိုက်တဲ့အပေါ်ကြိုတင်သုံးသပ်ချက်ကိုမှတ်တင်ကြီးတိုက်တင်ပြခဲ့တာပါအခုကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးရုံးတပ်ဖြတ်ရာရောက်တဲ့အထိမြန်မာလူမျိုးကြီးတပ်ဖွဲ့ဝင်တွေကလှုပ်ဆောင်နေတယ်ဆိုပြီးမြန်မာအစိုးရအနေနဲ့ဒီအခြေအနေကိုအဆုံးသတ်ဖို့နိုင်ငံကလူအခွင့်အရေးအဖွဲ့တွေကတိုက်တွန်းနေတဲ့အကြောင်းတော့မက်ခင်ဖြူတွေကပြောပြမှာပါ
နိုင်ငံတကာလူခွင့်ရေးဖွဲ့တွေဖြစ်ကြတဲ့ Fortified Rights နဲ့အမေရိကန်ပြည်အောင်စု Holocaust Memorial ပြလိုက်တို့ပူးပေါင်းပြီးရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနဲ့ပတ်သက်တဲ့အစင်ကစားတစ်စောင်ဒီနေ့ထုတ်ပြန်ရမှာရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်ရာရောက်တဲ့အထိစိုးရွားခဲ့တာတွေ့ရတယ်လို့ဖော်ပြထားပါတယ်။ Fortified Rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Amy Smith ကအခုလိုရှင်းပြပါတယ်
။ This report is based off of a year-long investigation into atrocity crimes that took place in Rakhine State. And what we found were mass killings.
ဒီကိစ္စမှာဖြစ်ပွားခဲ့တဲ့ဆိုးရွားတဲ့ရက်စက်ကြမ်းကြုတ်မှုအခြေအနေတွေနဲ့ပတ်သက်လို့တနစ်ကြာလေးလာတွေ့ရှိချက်တွေကိုဒီအစီရင်ခံစာထဲမှာဖော်ပြထားတာပါ။လူတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတာ။အမျိုးသမီးတွေဆိုရင်လည်းအုပ်စုလိုက်မတရားပြုကျင့်ခံရတာတွေ၊ကျေးရွာတွေ၊ရွာလုံးကျွတ်မိရှုဖျက်ဆီးခံရတဲ့အခြေအနေတွေဖြစ်ခဲ့တာကိုကျွန်မတို့တွေ့ရှိရပါတယ်။ဒါတွေကပြည်ခဲ့တဲ့နှစ်အောက်တိုဘာလတုန်းကတကြိမ်နဲ့အခုနောက်ထပ်ဒီနှစ်ဩဂုတ်လမှာတကြိမ်ဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုသူတည်တနာလုပ်ထားတာပါ။ကျမတို့ရဲ့တွေးရှိချက်တို့အရလူမျိုးရုံးတပ်ဖြတ်ရာရောက်တဲ့အထိဆိုးရွားတဲ့လူခွင့်ရေးချုပ်ဖောက်မှုတွေရှိနေတယ်ဆိုတဲ့အထောက်အထားတွေတွေ့ရပါတယ် ။အလားတူပဲနိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကလည်းမြန်မာလူမျိုးရေးတပ်ဖွဲ့တွေကရင်းကြော်ရီပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားဖို့လှုံ့ဆော်တဲ့အထောက်အထားတွေတွေ့ရပြီးဒီအထဲမှာအမျိုးသမီးတွေကိုလိမ်ပိုင်းဆိုင်ရာမတရားပြုကျင့်တာကိုနီလန်တစ်ခုအဖြစ်အနေနဲ့စနစ်တကျကျူးလွန်နေတာတွေ့ရတယ်လို့ Human Rights Watch အဖွဲ့ကသူတည်သည် Sky Wheeler ကပြောပါတယ
် One of the ways that the ethnic cleansing campaign was conducted was through the use of rape.
လူမျိုးစုလိုက်ရှင်းလင်းဖယ်ရှားဖို့ကြိုးစားတဲ့နေရာမှာသုံးတဲ့နေလန်းတစ်ခုကတော့လိင်ပိုင်းဆိုင်ရာမတရားပြုကျင့်တာပဲဖြစ်ပါတယ်။လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့အမျိုးသမီးမင်းကလေးငယ်တွေနဲ့လူမှုအတိုင်းအဝန်းတစ်ခုလုံးကိုထိတ်လန့်တုံ့လောက်သွားအောင်ကိုယ့်အိမ်ကိုမပြန်ရဲလောက်အောင်သူတို့စိတ်ထဲအာရုံထဲမှာမေ့ပျောက်မရနိုင်တဲ့ကြောက်ရွံ့ထိတ်လန့်မှုတွေခံစားရအောင်လုပ်တာပါ။
ဆိုရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကစနစ်တကျကျူးလွန်ခဲ့တဲ့တပ်တွေအထောက်အထားတွေအများပြားရှိတယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုနေကြတာပါ။ရခိုင်ကြပ်ပိကော်မရှင်အဖွဲ့ဝင်တူဦးဖြစ်တဲ့ဦးဝေလွင်ကတော့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့သာအခြေအနေမှန်ကိုအတိအကျပြောဆိုနိုင်မှာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့အနေနဲ့တွားတဲ့အချိန်ကာလလည်းတူတယ်ကျွန်တော်တို့နေရာလည်းဟုတ်ဤမဟုတ်ဤဆိုတော့စမ်းစစ်နိုင်တဲ့ mechanism ရန်ဒီယမ်လည်းကျွန်တော်တို့မှာမရှိဘူးမရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကဒါကိုဟုတ်ဤမဟုတ်ဤဆိုတာကိုယတိကျပြောဖို့အတွက်အင်ပတာကိုခက်ခဲပါတယ်ဒါကြောင့်ကျွန်တော်တို့ရဲ့ကော်မရှင်ထဲမှာဘာအကြံပြုထားလဲဆိုလို့ရှိရင်ဒီဟိုပါလေဟိုဒီလိုကြီးစိတ်ချရတယ်ဘက်လိုက်မှုကင်းတယ်ကျွန်တော်တို့စုံစမ်းဆက်ဆင်းမှုတခုတော့လိုအပ်ပါလေလို့ပြောပါတယ်နော်ဒါဟာကျွန်တော်နိုင်ငံခြားကလာမယ်လို့ပြည်တွင်းကလာမယ်လို့ကျွန်တော်တို့လူတို့နေရာတို့ကျွန်တော်တို့မပြောဘူးစုံစမ်းဆက်ဆင်းမှုတရားလိုအပ်တယ်ဆိုတာတော့ကျွန်တော်တို့ကော်မရှင်မှာဖော်ပြထားပါတယ်အဲ့ဒီစတန်ဒါအကြိမ်မဲ့ကျွန်တော်ထပ်ပြီးပြောချင်ပါတယ်
လူခွင့်ရေးဖွဲ့တွေကတော့ရခိုင်ပြည်နယ်အတွင်းရဲဆက်ကြံကြုံမှုအခြေအနေတွေအဆုံးသတ်အောင်မြန်မာအစိုးရအနေနဲ့တာဝန်ယူဆောင်ရွက်ရမှာဖြစ်ပြီးတစ်ချိန်တည်းမှာလည်းနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒီအခြေအနေကိုရပ်တန့်အောင်မြန်မာအစိုးရဘက်မှပြင်းထန်တဲ့ပြည်အရေးတစုတစည်းနဲ့ပြေးသွားရလိမ့်မယ်လို့ပြောပါရယ
် We need to see immediate action. We need to see the international community not just condemning what is going on.
ချက်ချင်းလည်းငင်အရေးယူဆောင်ရွက်မှုတွေလိုအပ်ပါရယ်နိုင်ငံတကာအတိုင်းအမိုင်းအနေနဲ့စကလုံးတွေနဲ့ဝေဖန်နေုံနဲ့မပြီးပဲဒီချိုးဖောက်မှုတွေရပ်တန့်အောင်နှီးလန်းရှာဖွေပြီးတော့လက်တွေ့ကျကျဖိအားပေးလှုပ်ဆောင်ဖို့လိုပါတယ်။ဒီသတင်းပတ်ထဲမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson မြန်မာနိုင်ငံကိုတွားရောက်ခဲ့တယ်လို့အထက်ကကြားတဲ့အစိုးရအရာရှိတွေနဲ့လည်းတွေ့ဆုံပြီးတော့ရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေရပ်တန့်အောင်တာဝန်ခံမှုရှိအောင်ဖိအားပေးပြောဆိုခွင့်ရခဲ့ပါတယ်။ဒီအခြေအနေတွေချက်ချင်းရပ်တန့်ဖို့လိုအပ်တယ်ဆိုတာကိုသူ့အနေနဲ့အမေရိကန်အစိုးရကိုရောတခြားကမ္ဘာတဝန်းကအစိုးရတွေကိုပါတိုက်တွန်းပြောဆိုနိုင်ဖို့မျှော်လင့်ပါတယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုအခြေအနေတွေနဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်အိန္ဒိယပင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရတဲ့အထိအခြေအနေတွေဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုအရာရောက်တာကြောင့်အဓိကတာဝန်ရှိသူတွေအပေါ်မှာပြစ်မှတ်ထားတဲ့တန်ခတ်အရေးယူမှုတွေချမှတ်ဖို့နဲ့မြန်မာနိုင်ငံအပေါ်မှာလက်နက်တင်ဖို့ရောင်းချမှုတွေပိတ်ပင်ဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းပြောဆိုနေတာပါလက်ရှိအခြေအနေကိုပြစ်မှုဆိုင်ရာနိုင်ငံတကာခုံရုံးကိုတင်နိုင်တဲ့အထိကြိုးပမ်းသွားဖို့လည်းသူတို့ကတိုက်တွန်းထားပါရဲ့ရှင်
မကင်ဖြူတွေစူးစီးတင်ပြခဲ့တာမှာထိုင်းနိုင်ငံမှာတည်တံပြပေးခံနေရတဲ့မြန်မာလူသမားနှုတ်ဦးရဲ့အမှုနောက်ဆုံးအခြေအနေမတင်ပြခင်နေပြည်တော်မှာအဖမ်းဆီးခံရတဲ့တရင်တော့တွေရဲ့အခြေအနေကိုလည်းပြောပြခြင်းပါတယ်နေပြည်တော်လွတ်တော်အဆောက်အုံကိုအဝေးဒိန်ဒရုန်းယာဉ်နဲ့ရိုက်ကူးဖို့ကြိုးစားတာကြောင့်ဖမ်းဆီးခံရတဲ့နိုင်ငံသားတရင်တော့3ဦးအမှုကိုဒီကနေ့ဒီနေပြည်တော်တရားရုံးတစ်ခုမှာရုံးထုတ်ကြားနာပါတယ်ပြီးခဲ့တဲ့တရင်ဘက်ကလေကြောင်းပြန်တမ်းမှုဆိုင်ရာဥပဒေနဲ့ထောင်ဒဏ်2လစီချမှတ်ထားပြီးအခုတော့သွင်းကုန်ထုတ်ကုန်ပုံမှန်ဆွဲချက်နဲ့ထပ်မံစစ်ဆေးနေတာပါဒီအကြောင်းကို VOA သတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ
်အော်တိုဘာ28ရက်မနေ့ပိုင်းကနေပြည်တော်လွတ်တော်ဆောင်နီမှာဝေတိန်ဒရုန်းလွတ်တင်ရိုက်ကူးဖို့ပြင်ဆင်တဲ့ Tracking နိုင်ငံခြေဆိုင် TRD သတင်းဌာနရဲ့စင်ကာပူရုံးခွဲကမလေးရှားနိုင်ငံသူသတင်းတော့အမျိုးသမီးစင်ကာပူနိုင်ငံသားအမျိုးသားသတင်းတော့တို့အပြင်ဘာသာပြန်ဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတော့ကောင်နိုင်ဆိုးနဲ့ရှင်မောင်းတို့ကိုနိုဝင်ဘာ10ရက်နေ့ကလေကြောင်းပြန်လည်မှုဆိုင်ရာဥပဒေနဲ့ထောင်ဒဏ်2လချမှတ်ခဲ့ပါတယ်ဒီကနေ့မှာတော့တင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှိကိုစစ်ဆေးဖို့ဒုတိယကြိမ်ရုပ်ထုတ်ရမှာတရားလိုကိုစတင်စစ်ဆေးပါတယ်ရှင်နေရီဘက်ကလည်းလေကြောင်းပြန်နှံမှုဆိုင်ရာဥပဒေနဲ့ထောင်ဒဏ်ချမှတ်ထားတဲ့အတွက်တင်းကုန်ထုတ်ကုန်ဥပဒေကိုရပ်ဆိုင်းပေးဖို့ရှောက်လဲချက်တင်ခဲ့တယ်လို့ရှင်းနေဦးခင်မောင်စောကပြောပါတယ
်အခုစတာကတော့အဲ့ဒီဆေးရုံပေါ့ဗျာဒီလိုကဆဲတင်နေရဲပေါ့နော်သူတို့ဖမ်းဆက်တင်နေရဲအဲ့ဒါရဲဆင်းနေတဲ့အချိန်မှာလည်းဒါပေါ့လေဆိုတော့ဒီလူတွေကိုဒရုန်းလွတ်တဲ့အမှုနဲ့ထောက်နှလားချပြီးပြီရှာပေါ်လေကဟိုရှေ့တခါဒီဒရုန်းနဲ့ပတ်သက်လို့ပဲဟိုအပြစ်ပေးပြီးပြီဒီဒရုန်းနဲ့ပတ်သက်လို့ပဲဒီဒရုန်းကိုတရားဖို့ပြင်လာမှုဆိုပြီးတော့ထပ်ပြီးတော့ဟိုလောက်တာဟာနော်ဒီတရားစွဲတာဟာဒုတိယကိုပြစ်မှုတစ်ခုအတွက်နှစ်ခါအပြစ်ပေးတဲ့ WGO ပါတီကဥပဒေဖောက်ထဲမှာရောက်နေပါတယ်အဲ့ဒါကြောင့်မလို့ဒီအမှုကိုအခုရက်ပြီးတော့တခါလေးစွပ်ပေးပါဆိုပြီးတော့အဲ့တော့အဲ့ဒီဟာကိုတရားရုံးကနေတနည်းလာနေကြရင်ကျေကျေပြတ်ပြတ်ဆောက်လည်းပြေးပြီးတော့ရှားနာမယ်ပေါ့ဗျာ
ဒီနေ့ရုံးထုတ်ချိန်မှာတော့မလေးရှားနိုင်ငံသူမောက်ကျွင်လင်းကအမှုနဲ့ပတ်သက်ပြီးအခုလိုပြောသွားပါတယ
်။ So to be honest every day when we turn up
ချင်းပြောရရင်တော့တရားရုံးကိုထွက်လာတိုင်းကျမတို့ဘာတွေဖြစ်နေလဲဆိုတာဘာမှကိုမသိပါဘူး။သူတို့ရဲ့တရားရေးစနစ်ကိုလည်းကျမတို့တကယ်ကိုနားမလည်ပါဘူး။သူတို့ဘာသာစကားကိုလည်းကျမတို့နားမလည်သူကျမတို့ကိုလည်းဘာမှရှင်းပြတာလည်းမရှိပါဘူး။ပထမရုံးချင်းကာလတွေကဆိုရင်မိသားစုတွေရှေ့နေတွေနဲ့တောင်ပေးမတွေ့ခဲ့ပါဘူး။ကျမတို့အနေနဲ့ဘာကူမှရေးရနားလည်တာမရှိသလိုသူတို့ဘက်ကရှင်းပြပြောဆိုတာလည်းမရှိဖြစ်နေပါတယ်။ဒါကကျမတို့အတွက်တကယ်ကိုအကြီးအမားဆုံးပြဿနာပါပဲ
စင်ကာပူနဲ့မလေးရှားတရင်းနောက်တွေတဲ့သက်ဆိုင်ရာတန်ယုံတွေကလည်းဒီကနေ့လာရောက်ခဲ့ကြပါတယ်ထောင်ထဲမှာတော့မျိုးသား3ဦးကနေထိုင်ရတာအဆင်ပြေပြီးမလေးရှားနိုင်ငံသူအမျိုးသမီးမောက်ချွန်လင်းကတော့အခြားချင်းသားတွေနဲ့ရောနှောနေထိုင်ရတာဖြစ်လို့အဆင်မပြေတဲ့အကြောင်းကွန်နိုင်ဆိုးရဲ့မိသားစုဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ကိုရဲထုကပြောပါတယ
်အဲကျွန်တော်သွားတွေ့တဲ့ထောင်ဝင်လာမှာတော့သူတို့3ယောက်ကတက်တက်စိုက်တိုက်ပေးတာဟိုဂျုံအဲ့ဒါတားရင်လည်းရောနှောပြီးမထားဘူးပေါ့နော်ဟိုသူတို့တော်တော်လေးအဆင်ပြေပါတယ်ဒီမျိုးသမီးဖြစ်တဲ့ mock trial နဲ့ကျွန်တော်စကားပြောတဲ့အခါမှာသူကဒီတခြားသောမျိုးသမီးယာဆိုတားရင်လည်းသူထားထားတယ်ပေါ့နော်ည9နာရီကနေမနေ့4နာရီတူဟိုနမတ်စင်ပုံစံအော်ရတယ်သူတို့ပုံစံအော်သူကောင်းမအဲ့ရအောင်လို့ပြောတယ်သူတို့အဲ့ဒါတော့အခက်အခဲဖြစ်တယ်ပေါ့နော်ကြာရင်သူကျမ်းမာရေးကြည့်လိုက်မှစိုးရင်ရတယ်
ဆက်လက်ဆွဲဆိုခံထားတဲ့တွင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှိမှအပြည့်ရှိရင်တော့ထောင်နဲ့3နှစ်ပြည့်စင်ငွေတန်ဖြစ်စီချမှတ်ခံရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ပါရှင်များရှင်မြန်မာနိုင်ငံမှာအင်တာနက်လူမှုကွန်ရက်အသုံးပြုနေတာတွေကိုစောင့်ကြည့်စစ်ဆေးဖို့ပြင်ဆင်နေချိန်မှာပဲမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အဆင့်တန်းဟာ
ပြီးခဲ့တဲ့နှစ်ထက်စာရင်အဆင့်နေကြသွားတဲ့အကြောင်းကမ္ဘာတဝှမ်းလွတ်လပ်ခွင့်တွေကိုစောင့်ကြည့်နေတဲ့ Freedom House အဖွဲ့ရဲ့အစဉ်ကစားကဖော်ပြလိုက်ပါတယ်။အင်တာနက်နဲ့လူမှုကွန်ရက်တွေအသုံးများလာတဲ့အချိန်ထဲမှာပဲအွန်လိုင်းပေါ်ကဖော်ပြချက်တွေကိုထိန်းချုပ်မဲ့အစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မြန်မာနိုင်ငံကလူမှုကွန်ရက်တွေဟာထိန်းချောင်းပေးဖို့လိုအပ်နေပြီလား။အွန်လိုင်းသုံးသူတွေရဲ့အခွင့်အရေးကိုဦးစားပေးတင်သလားဆိုတာတော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေည VOA တိုက်ရိုက်လေလံအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့လေကျွန်းလူသတ်မှုရဲ့နောက်ဆုံးအခြေအနေကိုလည်းကြည့်အောင်ပါ။ဗြိတိသျှလူငယ်နှစ်ဦးဖြစ်တဲ့ Hannah Withrick နဲ့ David Miller တို့တပ်ဖြတ်ခံရပြီးနောက်တီတန်အပြစ်ပေးခံရတဲ့မြန်မာလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံနဲ့ပတ်သက်လို့အစိုးရရှေ့နေတဲ့ဘက်ကရှောင်လဲချက်ပြန်တင်ဖို့ကိုရပ်ပိုင်းမဲ့လိုတဲ့အချိန်မှာပဲဒီအမှုနဲ့ပတ်သက်လို့တရားရုံးကမကြာမီဆုံးဖြတ်ချက်ပေးတော့မယ်လို့မျှော်လင့်ထားတဲ့အကြောင်းတရားခဏ်ကြီးရဲ့ကြိုးဆောင်ရှေ့နေတွေကသုံးသပ်ပါတယ် VOA သတင်းတော့မအေးမာကဒီအကြောင်းသတင်းပေးပို့ထားပါတယ
်ဗြိတိသျှလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လေကျောလူတပ်မှုနဲ့ပတ်သက်လို့တီတန်ပေးခြင်းခံရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုဩဂုတ်လ21ရက်နေ့မှာတော့ကော့စမွေတရားရုံးကနေတဆင့်ဖိုင်းဗဟိုတရားရုံးချုပ်ကိုတင်ထားခဲ့ပြီးစက်တင်ဘာလ18ရက်နေ့မှာတော့တရားရုံးကအယူခံကိုလက်ခံခဲ့ပါတယ်။ဒီအယူခံနဲ့ပတ်သက်လို့အစိုးရရှေ့နေတဲ့ဘက်ကရှောက်လဲချက်ပေးရမယ့်ရက်ဖြစ်တဲ့နိုဝင်ဘာ22ရက်နေ့နီးလာချိန်မှာတော့တရားရုံးအနေနဲ့ဒီတစ်ချိန်မှာတော့ဆုံးဖြတ်ချက်ချလိုက်မယ်လို့ယူဆရတဲ့အကြောင်းတရားခဏ်လေးရဲ့အကျိုးဆောင်ရွက်နေတဲ့မြန်မာတန်ရုံးရဲ့ဥပဒေအကြံပေးရှေ့နေဦးအောင်မျိုးတန်းကပြောပါတယ
်။22ရက်7လ2019မှာသူဘက်ကနေပြီးတော့အယူခံခုခံလျှောက်လှည့်ချက်အစိုးရရှိနေဘက်ကတင်ရမှာပါအဲ့ဒီဟာကဒုတိယအကြိမ်ဖြစ်တဲ့ကြောင့်မို့တကယ်လို့မတင်ဘူးဆိုရင်လည်းဒီတရားရုံးနေနဲ့ရုံးနာမှာရောက်နေတဲ့မူလအမှုတွေစာမျက်နှာ4000ကျော်နဲ့အယူခံအင်္ဂလိပ်ဘက်ကတင်တဲ့ဒီအယူခံလျှောက်လှတွေကိုကြည့်ပြီးတော့တင်တော်တဲ့အမိန့်တစ်ခုဆုံးဖြတ်ဖို့အတွက်ကိုတရားရုံးကသုံးသပ်ပါလိမ့်မယ်အမှန်ကတော့တကယ်ရှိတော့ပါပြီအရင်တစ်ချိန်နဲ့တခါရှိတို့ပြီးဆိုတော့ဒီတစ်ခါဆိုတော့တရားရုံးကဆုံးဖြတ်လိမ့်မယ်လို့အင်္ဂလိပ်မျှော်လင့်ပါတယ်ခင်ဗျာ
မြန်မာတန်ရုံးကတန်မတ်ကြီးရဲ့ညွှန်ကြားချက်အရလေကျောင်းမှုနဲ့ပတ်သက်လို့မကြခင်မှာတရားရုံးရဲ့ဆုံးဖြတ်ချက်ဟာအကောင်ဖြစ်လာမလားအဆိုးတွေဖြစ်လာမလားဆိုတာမသိနိုင်ပေမဲ့လူငယ်နှစ်ဦးအတွက်နောက်ထပ်အယူခံတွေတင်ဖို့အတွက်အစဉ်အသင့်ပြင်ထားခိုင်းတယ်လို့လည်းဆိုပါတယ
်တန်မတ်ကြီးနဲ့စကားပြောပြထားကြတော့ဒီဟာနဲ့ပတ်သက်လို့အင်္ဂလိပ်ဘက်ကအကောင်အဆိုးနှစ်ခုအတွက်ထားမယ်အကောင်နဲ့ဆိုရင်လည်းတန်ရုံးအနေနဲ့ဒီမြန်မာနိုင်ငံသားကိုဆောင်ရွက်ပေးဖို့နောက်တစ်ခါမကောင်ဘူးဆိုရင်လည်းဒီနိုင်ငံတော်ဘရင်အထိဒီအယူခံဆောင်ရွက်မဲ့ကိစ္စတွေအတွက်ဒုတိယပြင်ဆင်ထားမယ်ဆိုရဲတာမပြည့်ညွှန်ကြားပြတော့ရှိပ
ါရှေ့ပြောင်းလို့တမခံမှန်းကြီး4000လောက်အလုလုကန်နေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူသတ်မှုဖြစ်ပွားခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူသတ်မှုနဲ့တရားဆွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတနှစ်ကျော်ကြာထိုင်းနိုင်ငံကော့စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကမှထိုင်းနိုင်ငံကော့စမွေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးဖြစ်တဲ့အဖြစ်တည်ရန်ပေးခဲ့ပြီးဗန်ခွန်အကျဉ်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းကျင်တယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါရယ်ခင်ဗျာမကြခင်ဒုတိယနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါအဲ့ဒီမှာတော့ကျမ်းမာရေးကဏ္ဍဥဝန်ခင်ရဲ့မြန်မာရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလှတွေကိုနားဆင်ရဖို့ရှိပါရယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA ရဲ့ကြာသပတေးနေ့ညဘက်အစီအစဉ်တွေကိုည10:00အထိလိုင်းနိုမီတာ25 kHz 11695လိုင်းနိုမီတာ32 kHz 9323ညလိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဂျမ်းမာယီကန္တာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်တဲ့ပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
လွန်ခဲ့တဲ့2017ကနေဒီနေ့အထိပေါ့ကချင်ပြည်နယ်မှာတိုက်ပွဲတွေပေါင်းမြောက်များစွာပေါ့နော်အချင်းပေါင်း3000
တိုင်းသားဒေသတွေကအချင်းဒီအသေးစိတ်ကိုမကြခင်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကန္တအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ဆဲကျော်သက်စိတ်ကြပြဿနာကာကွယ်ရေးအကြောင်းကိုတင်ပြထားပါတယ်ဆေဂျိုသက်တွေမှာစိတ်ကြလက္ခဏာအတွေ့ရများလာတာကိုကာကွယ်ဖို့အတွက်မိသားစုဝင်တွေနဲ့ကျောင်းတွေမှာပညာပေးရေးကိုအဓိကထားလှုပ်ဆောင်သင့်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကပြောနေပါတယ်ဒီအကြောင်းစိတ်တက္ကသိုလ်တက်စိတ်ကျန်းမာပညာဌာနပါမောက္ခဌာနမှူးဒေါက်တာတင်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ
်โอเคပါမောက္ခဒေါက်တာတင်ဦးခင်ဗျာဒီဆေကျော်သက်ရွယ်မိန်းကလေးတွေမှာအထူးသဖြင့်ပေါ့ဆရာเนาะဒီစိတ်ကြယောဂလက္ခဏာတွေအတွေ့များလာတဲ့အကြောင်းကိုပြောပြီးမှာဒီတစ်ခေါက်တော့ဆရာကြီးဒါကိုကာကွယ်နိုင်ဖို့အတွက်ဆွေးနွေးကြမှာဖြစ်ပါတယ်ဆရာကြီးဒီစိတ်ကြယောဂလက္ခဏာတွေဖြစ်တာနဲ့ပတ်သက်ပြီးတော့ကာကွယ်နိုင်ဖို့ဘာတွေအဓိကထားပြီးတော့လုပ်တင်လဲဆရာကြီး
စိတ်ကြမှခြင်းဆိုတာစိတ်ယောဂစိတ်ကြကြတာဖြစ်စီကျွန်တော်စိတ်မကြမ်းတာဖြစ်စီဖြစ်တာလည်းအကြောင်းမျိုးကြောင့်ပေါ့ခန္ဓာကိုယ်ကြလည်းဖြစ်တယ်ဒီတိုင်းဆိုင်ရာကြောင့်ဖြစ်တယ်၊စိတ်ပိုင်းဆိုင်ရာကြောင့်ဖြစ်တယ်၊အပေါင်းအကျင့်ဖြစ်ပြီးမှုတွေကြောင့်ဖြစ်တယ်။အဲ့ဒါတွေကိုမဖြစ်ခင်ကြိုတင်ကာကွယ်လို့ရတာပေါ့။အဓိကတော့ပြင်မချက်တာကတော့ဒီကလေးကိုမွေးရရပေါ့။အခုသူကြီးကကိုယ်ဝန်ဆောင်အချိန်လေးကစိတ်ရကိုယ်ကစမ်းမအေးကောင်းအောင်ခင်းကြရမှာပေါ့။ပုံမှန်ပြတာဒီအတက်ကတော့ယူယူထိုးတာအပတ်တောက်တွေကိုပုံမှန်စားတာအချိန်ပုံမှန်ပေါ့။ဒါမိကြီးကျမ်းမှာကလေးကျမ်းမှာပေါ့။အဲ့ဒီကလေးငယ်စဉ်ကမကျမ်းမှာရင်ကလေးကိုချိန်သွားလို့ရှိရင်ကြည့်ရရင်ကလေးကစိတ်ကြတာဖြစ်စီစာရွေးပါလေဖြစ်နိုင်တယ်။နောက်ပြီးတော့ကလေးကိုပြည့်စုံပါလေအရေးကြီးတာပေါ့။ဒါကြောင့်ကလေးငယ်စဉ်မှာပြည့်စုံတာမတတ်ရင်ဒါမှမဟုတ်ရင်ကလေးကိုပြစ်ထားတယ်လို့မျိုးဖြစ်တာမျိုးခါလေးကတချို့ကလေးတွေကအပြင်းချုပ်ခံရတာပေါ့နော်။ပြစ်ပိုင်းဆိုင်ခါလာကြတယ်ညှင်းပိုင်းခံရတာမျိုးအဲ့လိုမျိုးတွေမဖြစ်အောင်ပေါ့။အဲ့ဒီလိုဆိုရင်အမေတွေအဖေတွေကလည်းမိသားစုတွေမှာငုံငုံချွေချွေပေါ့။အခုခေတ်ကနောက်ပိုင်းမှာဖြစ်လာလို့အဖေရောမိရောအလုပ်တွေများလာကလေးတွေကိုမကြည့်နိုင်ဘူးအချိန်မပေးနိုင်ဘူးအချိန်မပေးနိုင်တော့အနေနဲ့တော့ကလေးတွေကစိတ်ပိုင်ဆိုင်ရာထိခိုက်မှုကြတာပေါ့အဲ့ဒီအမေကြီးနေနဲ့လေကလေးတွေကိုဘယ်လိုတိတိပြထောင်ရမလဲဆိုတာလေ့လာတင်တာပေါ့ခါလေးကကျွန်တော်တွေ့နေရတာပေါ့ကလေးတွေကိုကိုယ့်ရဲ့ဒေါသနဲ့ကြီးဟိုက်ပြီးဆုံးမတာမျိုးအဲ့လိုဆိုရင်တော့ကလေးတွေရဲ့စိတ်ပိုင်ဆိုင်ရာထိခိုက်မှုဖြစ်သွားရင်ကြည်လာလို့ကြည့်ဒီကလေးတွေကစိတ်တက်ကြတာဖြစ်စီတခြားပြေရောပြဿနာလေးဖြစ်စီဖြစ်လာနိုင်တာပေါ့နော်အဲ့ဒီတော့ဒီမှုရေးသေးတွေအရက်ဒီအဲ့အရာကိုဆောင်နိုင်အောင်ပေါ့လုပ်ပေးတယ်။ကျောင်းဒီမှာဖိကျမကြီးအပြိုပွဲလုပ်တာတို့တက်ွက်ထဲမှာဟောပြောပေးလိုက်တာအဲ့အရာတွေတော့လုပ်တင်တာပေါ့နော်
။ဟုတ်ကဲ့ဆရာကြီး။ဒီကျောင်းတွေမှာစိတ်ကျမကြီးနဲ့ပတ်သက်ပြီးတော့လုပ်ဖို့ကဘာကြောင့်အရေးကြီးရလဲဆရာကြီ
း။ကျမကြီးလို့ဆိုလိုက်လို့ရှင်တွေကခန္ဓာကိုယ်ကျမကြီးပဲခေါင်းနဲ့ကြက်ရောက်လာပြီးစိတ်ကျမကြီးတစ်ခါတည်းမိထားတာမျိုးရှိတတ်တာ။ဒါမျိုးတွေလုံးမမီးတာမျိုးရှိတတ်တာပေါ့နော်။စိတ်မကျမ်းမာမှုပေါ့နော်ကျွန်တော်တို့စိတ်ယောဂဖြစ်စီစိတ်မကျမ်းမာတာဖြစ်စီဒီကျောင်းသားလူငယ်တွေတပည့်အရွယ်တွေမှာဆန့်ကျင်တယ်ပေါ့ဥပမာဆိုကြောက်တဲ့ယောဂါတွေသူ့ရင်တဲ့ယောဂစိတ်ဖြစ်ရတာဆိုတော့အဲ့ဒီငယ်ပြီးတဲ့ကလည်းဆန့်ကျင်တယ်ပေါ့အဲ့ဒါကိုသတိထားမိတယ်ဒါဆိုကျွန်တော်တို့ဆိုစကားလေးရှိတာကျောင်းနေပြောရေးစာတော်ရမယ်ဆိုတာလေဆိုတာကတော့ကျောင်းမှာပြောရှင်ရတဲ့စိတ်ကျမ်းမာမှုပြောတာပေါ့နော်အဲ့မှကြွားစာလိုက်တယ်ပေါ့ကျွန်တော်တို့စိတ်ကျမ်းမာရေးနဲ့ဒီကျောင်းသားတယောက်ရဲ့စာလိုက်နိုင်မှုအောင်မြင်မှုကဒါရဲ့အချို့ဆက်ဆက်နေပေါ့သူတို့ကျောင်းသားလူငယ်ဆိုတာတော့သူရဲ့ကိုယ်ရည်ကိုယ်စည်းကကွန်မြူနီတီရဲ့အရွယ်ပေါ့ဆက်ရှိနှစ်ကျော်အထိကတော့ပုံကျူလာတာပေါ့အဲ့တော့အဲ့ဒီအချိန်မှာဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေ ရှိနိုင်တယ်ဆိုရင်တော့ဒီကိုယ်ကိုယ်ကအားနည်းနိုင်တယ်ပေါ့နော်ဒါကြောင့်အဲ့ဒီအချိန်မှလည်းကျောင်းသားလူငယ်တွေရဲ့စိတ်ကြမ်းပါကြီးကအရေးကြီးအောင်ပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီကျောင်းသားလူငယ်တွေအတွက်ရည်ရွယ်ပြီးတော့ပါဆရာနော်ဒီကျောင်းစိတ်ကြမ်းပါကြီးဟောပြောပွဲတွေလုပ်တဲ့နေရာမှာအဓိကဘာတွေလုပ်တယ်လဲဆရာ
ကျောင်းသားတွေရမနိုင်မှာကျောင်းသားမကြီးအတွက်တော့လုပ်နေတာပေါ့နော်ဒါပေမဲ့အဓိကတော့ခန္ဓာကိုယ်ကျန်းမာရေးအတွက်ပဲအဓိကထားလုပ်နေတာပေါ့နော်အဲဒါဆိုစိတ်ကျန်းမာရေးပညာရှင်တွေကလည်းအရင်အတွက်နေတယ်ဒီပြင်းပြမလို့နိုင်ဒါပေမဲ့ကျောင်းကျမကြီးလက်ဆွဲစာအုပ်ပေါ့နော်အမှန်တော့စိတ်ကျမကြီးအပိုင်းတစ်ချို့ပါတာပေါ့နော်ဒါပေမဲ့ကျေကျေပြန့်ပြန့်အများကြီးမပါနိုင်ဘူးပေါ့ကျွန်တော်တို့ကျန်တော့မတော်လုံးခဲ့တဲ့၃နှစ်လောက်ကကျောင်းတစ်ချောင်းမှာတော့အဲ့စိတ်ကျမကြီးနဲ့ပတ်သက်ပြီးကျောင်းကျမကြီးကိုကလေးရဲ့စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးပညာပေးရလုပ်ခဲ့ပြုလာရှိတာပေါ့အဲ့ဒါတော့မမတော်တပြေလုံးတိုင်းကြနေလို့ပါပေါ့ဒါဆိုတော့ကျောင်းဆရာဆရာမကြီးကဒီကျောင်းသားလူငယ်ကြီးရဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေကိုနားလည်မှဒီကျောင်းသားတွေကိုဆက်ဆံတဲ့နေရာမှာပို့ပြီးတော့ကျောင်းသားတွေအတွက်ကိုစိတ်ကျန်းမာရေးပိုကောင်းနေတော့
ဟုတ်ကဲ့ဆရာဒီကျောင်းတွေမှာဒီဖြစ်နိုင်တဲ့အနေအထားလုပ်နိုင်တဲ့အနေအထားတွေကိုဥပမာလေးနဲ့နည်းနည်းလေးထပ်ရှင်းအောင်ရှင်းပြပေးပါလား
ဥပမာဆိုတော့ကျွန်တော်တို့ဒီပုဂ္ဂလိကကျောင်းတွေမှာပေါ့နော်တချို့အနေချင်းကျောင်းတွေမှာပဲဖိကနေတာအကင်းကျက်တယ်ဆိုင်ရန်အောင်ချက်ကအားကောင်းတယ်ပေါ့နော်အဲလိုကျောင်းတချို့အဲဆိုကျွန်တော်ကစိတ်ကျန်းမာရေးဖိကန်ဖွင့်နေတော့အဲဒီကျောင်းမှာတက်ပြီးတော့တချို့ပေါ့နော်ကျွန်တော်ဒီမှာဒီစိတ်ကြည့်ကြည့်လို့တော့လာပြတယ်လို့ကလေးတွေရှိတာပေါ့အဲ့မှာမာပြည့်ရလဲတချို့ကျောင်းတွေမှာဆိုရင်ဒီလိုကျောင်းမှာသူကြီးကိုရဆယ်တဲ့နေမှာတော့ဘုံကြီးညိုင်းထွက်စေချင်တော့စီကံတအားတင်းချက်တယ်ဥပမာတစ်ခုနဲ့ပြောမှာဆိုတော့အဲ့ကျောင်းကျောင်းဆယ်ကရက်စက်လေးတွေကကျောင်းလာတဲ့ခါကျရင်မိန်းကလေးတွေကတော့မကြည့်အောင်လို့ပြောတယ်အဲ့ဒီမိန်းကလေးတွေရှိရင်ခေါင်းငုတ်ပြီးသွားမှာပေါ့ကိဝီခေါင်းငုတ်မသွားမလဲကြည့်ရဆိုရင်အစ်စ်လေးကကြည့်တယ်သူတို့ကတော့ဒီလိုမျိုးအတားအကျဉ်းချက်တယ်ဒါကသဘာဝကျမကျဆရာသင်္ကန်းပြင်တာပေါ့နော်တော့ဒါကြောင့်ဒီစိတ်ကျမကြီးပြဿနာနဲ့ပတ်သက်ပြီးကျောင်းမီမှာဆိုတော့ဒီကဒီ program တွေဆွဲပြီးတော့ဖွင့်တင်တာပေါ့အဓိကစိတ်ကျမကြီးဆိုတာဘာလဲဆိုတာကျောင်းသားလူငယ်တွေရဲ့စိတ်ပိုင်းဆိုင်ရာခံစားချက်အကြောင်းတွေသူ့ရဲ့အရွယ်အလိုက်ခံစားချက်အကြောင်းတွေသူ့ရဲ့စိတ်မကျမလို့ဆိုရင်လည်းစိတ်မကျမတာကိုသိနိုင်အောင်ပေါ့ဆရာဆရာမကြီးလည်းပြောကြမယ်ကျောင်းသားလူကောင်းမှုတွေပြောကြမယ်ဒီပါရီပြောကြမယ်စိတ်မကျန်းမာတာစိတ်ယောဂဆိုတာရှင်းပြမဟုတ်ဘူးပေါ့နော် six month ဆိုတော့လို့ငယ်ငယ်စဉ်ကသူတို့သိသွားတော့မှဒါကြီးကိုကာမယောဂဆိုတဲ့သူတမိုင်ဆိုတော့ဒီစုစုပ်ကူလဲဆိုရင်ဒီကလေးတွေအတွက်ကိုပို့ပြီးတော့ရက်လက်ကောက်ပါပေါ့
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောကျောင်းတွေမှာဒီဖြစ်တဲ့ဥပမာလေးတွေရှိသေးလားဆရာ
ခါလီချင်းမငြိမ်တဲ့ကလေးတွေပေါ့နော်ကျွန်တော် attention deficit hyperactivity disorder လို့ခေါ်တော့ဒီကလေးကြီးလည်းမငြိမ်ဘူးအဲ့ဒါဆိုရင်ကျမနေနေဒီဟာကိုမနားမလည်ထားလို့ဆိုရင်ဒီကလေးဆိုးတယ်လို့ပဲထင်ပါပေါ့ဆိုးတယ်လို့ထင်လို့ဆိုရင်ကလေးကိုအပြစ်ပေးတာဆိုကလေးကပူပြီးတော့အခက်ခဲတွေ့နေတာပေါ့အဲ့လိုပဲအချို့ကလေးတွေမှာလမ်းကြီးကျဆိုတာကျွန်တော်ခေါ်တာပေါ့နော်သူကဟိုမလိုက်နိုင်တဲ့နေရာမှာအချို့ area မှာတချို့ဆိုရင်ကြီးနေတာကိုမလိုက်နိုင်ဘူးပေါ့နော်တချို့ကျတော့ဖတ်တာမလိုက်နိုင်ဘူးအဲ့လိုမျိုးကြဥပမာပြောတာပေါ့အဲ့လိုကလေးတွေမှာအပြစ်များတယ်စိတ်ပိုင်းဆိုင်ရာပြဿနာတွေရောဂါတွေကိုကျင်းပပေးမယ်ဆိုလို့ဆိုရင်ကိုယ်ကလေးတတိထားမိလားပဲကိုယ်ကလေးထားမိလားလို့ဆိုရင်ဒီကလေးကြီးရဲ့စိတ်ပိုင်းဆိုင်အောင်နားလည်လို့ဆိုရင်ကလေးကြီးရဲ့နောက်ပိုင်းဖြစ်တဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေကကွယ်နိုင်တယ်လူကြီးစိတ်ကျွဲတာတော့အရေးကျွဲတာကိုကွယ်နိုင်တယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရပြီးခုတခါတော့ဦးအောင်ကင်းရဲ့မြန်မာရေးသုံးသပ်ချက်ပဲဖြစ်ပါတယ်မြန်မာဈေးကွက်စီးပွားရေးမှာမွေးရစေးနဲ့မောင်ခိုလုပ်ငန်းကရတဲ့ငွေမဲတွေကြီးစိုးနေပုံကိုဦးအောင်ခင်ကသုံးသပ်ပြီးတင်ပြထားပါဗျာ
။ရွန်ခဲ့တဲ့နှစ်အောက်တိုဘာလမှာဒေါ်ဆန်းစုကြည်အိန္ဒိယနိုင်ငံကိုရောက်ဆင်ကဘန်လုံကအမကလုပ်ငန်းနဲ့ရက်စစ်စွမ်းအင်လုပ်ငန်းမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့နားလည်မှုစာရင်းသွားဖို့လက်မှတ်ထိုးပါတယ်။နိုဝင်ဘာလရောက်တော့ရူပီးငွေ900ဒါနဲ့1000ဒံကိုအသုံးမဝင်ကြောင်းအိန္ဒိယအစိုးရကြေညာပါတယ်ငွေမင်းနဲ့ငွေတုပပအောင်လုပ်ရတာဖြစ်တယ်လို့ဆိုပါတယ်မြန်မာပြည်မှာလည်းငွေဆက်ကူယူသိမ်းမှုကြောင်းအစိုးရဆန့်ကျင်မှုကြီးထွားတဲ့အစီအလာရှိပါတယ်ငွေမဲတရားဝင်ဖြစ်လာရင်ပုံမှန်စီးပွားရေးမှာဝင်ဆန့်သွားလို့စီးပွားရေးကိုတိုးတက်စေသလိုလို့ထင်ရပါတယ်ဒါပေမဲ့ရေရှည်အတွက်မကောင်းပါဘူးတိုင်းပြည်စီးပွားရေးအစိပ်ပိုင်းအတော်များများခွာခြားတဲ့ငွေမဲနဲ့မတမာငွေကြေးအဖြစ်လူစုလက်ထဲရောက်နေတာဟာစီးပွားရေးကမောက်ကမဖြစ်စေပါတယ် Zenong Osamata Miemu, Mamia Tare Piensaimu, Agri Laisamu Sara Rujao, Sine Chanda Kwahamu, Jima Lavare. We say I yarn, we may go Hawacha be Tunaha, see why it to Tabu, Nongu, Soyo Zidelu Subare. We may Hawacha Mujang, which away to him a Bansa Nailu, we play Mune, Bando, Matimanian Pia, Delu Subare.
We say I yarn, we may ha. See, so ya ye zigwa ziwa yima, de ye win a yen ni pilavare. We say tolo de, Diana Lenagane, a so ya da, a pika ye say like de, a kama. Through ye and we may go, see, so ya ga, de ye win a deepen pibare. We is in a jomia monkuri, jiwa lavare. Nanga ye siwa ye, see ye ne, muye say, your dre shed in pilavare. Bidusine, be monku de pile, losse, ha ha. Sitago, a joe pew nine day at wet. See, so ya ga a quin do pillow, a chanda zone pillabare. Lossy hire Asia walk om nigo, tapi do Stephen Loco, Utominaga, second bare. Nibido Sanlo Mune, a cha, long and rima, Asia war a diga bowing be, Yango alone say can't a cool long ole, pine sign bare.
Sequake, Pogaliga, pan long anti town with Pijima. When ye tell nine do her, pin monko ne. A quen dugan cronily pipare. Tajang the road to Tone Bama, we take Kawachara Masama who. Gogan de Uai Twinye, Ashadana Bane, Santio Ucho Winye, Mayflower Bangu, Natangama, Pileyabade. Uai Tunha, Shirong Gomdigo, Titanvi, Longam Yoso, my Jenny Mionani Bade. Utain saying, so ya let my young home yoga, Dika Chare, a chat chachare, Minia Rigo. Shirong Kumbudiga Zeta Yashi Gavare. We made up Nijin Yaji, who I told Chanda Laralu Subare. The Choga let your company goza, Siva Shani Dalu Subare. Tabime, Ute Zalu, a quindu mea bulu, who I told a Ninu Jong Tishi Avare.
A kudo bojo muji de ne yen he do appear Ludi Mare. U uncle when ye Gamboza Banha. Yamabima a cheese on Bogliga Ban Pilabi. Chamia Lungane, Lijong Langu, but Titong Tavare. Shambinema, Ujo Yimong e time who pissing up. U uncle Winha, Chamia Lungama, a quin do canzagea do chibare. Seozu Yashi Dare, Matamang we jigo, Kuroni Pine Bandriga, Kawa Chapi de Lu, Mayondinga Pidurile, Shibare. Kamoza Banha, we jikoa chamugo, Hantayame, Tamungo, Kongong Tibo, Mayabulo. Financial Action Tax Force, FATF ka jenya thara shi bare. U deza, u zozo, u onko wen, u tomye nai, kamboza u kenshwe, yuzana u temye, u maike momye, u aiton sare kroni jire go ludi nyaja bare.
India ma lowe, myamapi ma bandai ma maate ngwiri amyaji shi de lo, ma lato Amerika nanganyayi thana, nangandaka muye se chokka ye maha biwa, A twin name, Popia Bade. We take Kawacha Mune, Panaye Pimu, Money Laundering and Financial Crime Go, Tina Popiare, Sienkaza Pipade. We name in Namu Machide, Pi, Yeu Kayame, and La La Neda Ha. We take Kawacha Bu, Chini Pida Pipade. Kawama, Babu, Amyazo, Tolo V, Tita Dreamer, Sexuazi, Amyalo, Tolo Neda, Mima Piva. Yayo to Mimapidare, my Bazian Shiduga, Nasangaya, I know me Shivare. Langang with JP Sivoy Logan Jaramu, Matamang with Jegu, Passi Namu, Kekevare. Ubade ya, Pungwe Mashibi me, Mimatio Nizama, Casino Gazawa, Nagu Shivare. With Jekawa Chamu, Sanji Yetwe, Computer Sene Kambu, Lubi me, Mimabi Masaya Sara, Aku Niarum Pipare. We take a watch, Chamu, Sanji, Yetwe, Lu, Ate, Swanji, Myanmar, Apoe, Sidu, Ma, Chode, Nidijao, American Nanganayetana, Nangandagam, we say Chokanye, Maha, Pua, a twin Nima, Popia, Tavari, Kamia.
We won't be here, Myanmari, Tunda Jet, Sizingo, Nasin, Gayaraba, Kamia. A guru, Tayan, the Rinwa, Sizingo, Tinsa Bame. Time to say, BNI, Wendo, Dariga, season tolling up, Chibari.
A တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်နေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ရဲ့မူလသဘောထားအတိုင်းဝါတဖွဲ့ကဆက်လက်ရည်တည်သွားမယ်လို့ပြောဆိုလိုက်ပါတယ် KNU ဦးဆောင်တဲ့ကရင်အမျိုးသားတွေရဲ့မြေယာစီမံခန့်ခွဲမှုသဘောထားဟာ NCA သဘောတူညီချက်ကိုချိုးဖောက်ရရောက်တယ်ဆိုပြီးကရင်ပြည်နယ်အစိုးရနယ်စပ်ရေးရာနဲ့လုံခြုံရေးဝန်ကြီးကကန့်ကွက်စွာထုတ်ပြန်လိုက်တဲ့ဆိုတဲ့သတင်းတွေကိုနားဆင်ကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးရမှာပါဝါတက်ဖွဲ့ UWSA အထူးဒေသနှင့်ခေါင်းဆောင်နဲ့မင်္ဂလာတက်ဖွဲ့ MNDA အထူးဒေသလေးခေါင်းဆောင်တွေကိုအစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်တွေကတွားရောက်တွေ့ဆုံပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် MCA လက်မှတ်ရေးထိုးဖို့တိုက်တွန်းပေမဲ့ UWSA ဝါတက်ဖွဲ့က NCA ကိုလက်မခံနဲ့မြောက်ပိုင်းမဟာမိတ်နဲ့အတူဆက်လက်ရပ်တည်သွားမယ်လို့ဝါတက်ဖွဲ့ရဲ့လာရှုမျိုးဆက်ဆံရေးယုံတာဝန်ခံဦးညီရမ်ကပြောပါရယ်နေဆက်ရေးရလုံချုံရေးပြည်တော်စုဝန်ကြီးဒုတိယဘုချုပ်ကြီးရဲအောင်ဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာနိုဝင်ဘာလ17ရက်နေ့ကဝါခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနိုဝင်ဘာလ12ရက်နေ့မှာတော့မင်္ဂလာတက်ဖွဲ့ခေါင်းဆောင်တွေကိုတွားရောက်တွေ့ဆုံခဲ့တာဖြစ်ပါတယ်။ FPNCC အဖွဲ့ဝင်တွေဖြစ်တဲ့ AA ရခိုင်တပ်မတော် MNDAA ကိုကန့်နဲ့ TNLA တပ်တို့၃ဖွဲ့ကိုရှမ်းပြည်နယ်အစိုးရကအကြမ်းဖက်အဖွဲ့လို့တတ်မှတ်ထားတာကိုပယ်ဖျက်ပေးဖို့ဝါခေါင်းဆောင်တွေကတောင်းဆိုခဲ့ပါတယ်။ကချင် KIA ရှမ်း SSPPP အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်5ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ FPNCC ဟာ NCA ကိုလက်မခံပဲနေပြည်တော်အစိုးရနဲ့နိုင်ငံရေးတက်ရိုက်ဆွေးနွေးဖို့နှီးလန်းရှာဖွေနေတဲ့မြောက်ပိုင်းမဟာမိတ်တရင်နာလက်နက်ကင်တပ်ဖွဲ့တွေဖြစ်ပါတယ်
ရခိုင်ပြည်နယ်ပူရီတောင်မြို့နယ်မှာဒီလ23ရက်နေ့ကတစ်တန်နှလုံးထဲမှာထည့်ထားတဲ့ WY စာတမ်းပါစိတ်ကြွစေးပြတတန်းနေပါကိုရဲတပ်ဖွဲ့ကဖမ်းဆီးရမိတယ်လို့သိရပါတယ်အဲ့ဒီဈေးပြားတွေကိုပူရီတောင်မြို့အမှတ်၄တပြည့်ကုန်းရက်ွက်ဦးစိုးပိုင်နေအင်ကိုရဲတပ်ဖွဲ့ကတရင်ရရှာဖွေစဉ်အခုလိုဖမ်းဆီးရမိတာဖြစ်ပြီးဈေးပြားတွေရဲ့ကာလတန်ဖိုးကျသိန်းပေါင်း 19,500 ခန့်ရှိတယ်လို့ပူရီတောင်မြို့နယ်မှဦးတောင်းမွေကပြောပါတယ်အခုဖမ်းဆီးရမိတဲ့စိတ်ကြွဈေးပြားတွေဟာပူရီတောင်မြို့မှာအရေးအတွက်အများဆုံးဖမ်းဆီးရမိတာဖြစ်ပြီးဈေးပြားတွေကိုဒေတာအတွင်းကျောင်းသားနဲ့လူငယ်တွေသုံးဆွဲမှုမြင့်မားနေတယ်လို့တပတ်နိုင်ငံဘင်္ဂလားဒေ့ရှ်ကိုလည်းတင်ပို့မှုတွေရှိနေတယ်လို့ဒေတာခန့်တွေပြောပြချက်အရသိရပါတယ်
ထာနေတိုင်းရင်းသားများရဲ့မြေယာအုံချမှုကိုစန့်ကျင်တဲ့မြန်မာအစိုးရရဲ့မြေလွတ်မြေရိုင်းများစီမံခန့်ခွဲရေးဥပဒေဖျက်သိမ်းရမယ်ဆိုပြီး KNU တောင်းဆိုကြေညာချက်အပေါ်ကရင်ပြည်နယ်လုံခြုံရေးနယ်နယ်စပ်ရေးရာဝန်ကြီးပုံမှုကြီးမျိုးမင်းနောင်က KNU ထံကိုကန့်ကွက်စာပေးပို့လိုက်ပါတယ်။နိုဝင်ဘာလ10ရက်နေ့ကကန့်ကွက်တာဖြစ်ပါတယ်။၎င်းကြေညာချက်ဟာနိုင်ငံတော်အစိုးရရဲ့အုပ်ချုပ်ရေးစီမံခန့်ခွဲရေးတွေကိုဝင်ရောက်ဆွတ်ဖက်တဲ့သဘောပါရှိပြီး NCA သဘောတူညီချက်ကိုလည်းချိုးဖောက်ရရောက်တယ်လို့အဲ့ဒီစာမှာရေးသားထားပါတယ်။ကရင်ပြည်နယ်အစိုးရကနေကန့်ကွက်တာထက်ပြန်လည်သုံးသပ်ပြီးတောင်းဆိုတဲ့အဖွဲ့နဲ့ညှိနှိုင်းအပြေရှာတာကိုလှုပ်တင်တယ်လို့ KNU ဗဟိုမြေယာဌာနကော်မတီဝင်ဘတူမန်မန်မန်ကပြောပါတယ်။
လာမယ့်2018ခုနှစ်အပိလကုံမှာမော်မျိုးသားပါတီ MNP ဒုတိယအကြိမ်ပါတီညီလာခံကျင်းပသွားမယ်လို့ပါတီထွေထွေတွင်းရင်မူနိုင်လည်ရီဓမ္မကပြောပါတယ်နိုဝင်ဘာလ12ရက်နေ့ကဆုံးဖြတ်လိုက်တာပါဒုတိယအကြိမ်ပါတီညီလာခံကျင်းပရေးကော်မတီကိုလည်းဥက္ကဋ္ဌဖြစ်နိုင်ငွေသိန်းအတွင်းရင်မူနိုင်လည်ရီဓမ္မတို့အပါအဝင်19ဦးပါကော်မတီအဖွဲ့ဝင်ဖွဲ့စည်းလိုက်ပါတယ်ညီလာခံကိုလည်းရက်ွက်ကြေးရွာအဆင့်မြို့နယ်အဆင့်ပဟိုအဆင့်ဆိုပြီးအဆင့်3ဆင့်နဲ့ကျင်းပသွားမယ်လို့လည်းပြောပါတယ်။မွန်မြူတာပါတီညီလာခံကို2015ခုနှစ်ကပထမအကြိမ်ကျင်းပခဲ့ပါတယ်။
ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ကျေးတိမြို့နယ်ကကျေးရွာအုပ်စုတစ်ခုရဲ့ရွက်အဝင်ဆိုင်ပုံမှာမြန်မာစာမပါလို့ဆိုပြီးခိုလာမြို့ခြေဆိုင်ရလခတိုင်းမူပိုချုပ်တန်းနိုင်ကဖြုတ်ချခိုင်းလိုက်ပါတယ်။နိုဝင်ဘာလ10ရက်နေ့ကကျေးတိမြို့နယ်မိုင်နောင်မြို့နယ်ခွဲမင်းနန်းအုပ်စုမှာတိုင်းမူကတပ်တွင်းကျမ်းမာရေးကိုနယ်လက်ကြည့်ရှုစစ်ဆေးစင်မှာဖြစ်ပွားခဲ့တာပါ။အဲ့ဒီဆိုင်ပုံမှာမင်းနန်းမြို့မှလိုက်လဲစွာကြိုဆိုပါဤဆိုတဲ့အတိတ်ပဲရတဲ့ရှမ်းစာနဲ့အတူအင်္ဂလိပ်စာနဲ့လည်း MONGNANG တို့ရေးသားထားတာကိုမြန်မာစာမပါလို့ဆိုပြီးဖြုတ်ချခိုင်းလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကတော့ရှမ်းပြည်နယ်အစိုးရအစီပင်သာယာရေးဝန်ကြီးကရှမ်းပြည်နယ်အတွင်းကမြို့ရွာအဝင်ထွက်ဆိုင်ပုတ်တွေကိုဒေသတွင်းနေထိုင်တဲ့လူမျိုးအလိုက်တိုင်းရင်းသားဘာသာစာပေနဲ့လွတ်လပ်စွာရေးသားနိုင်တဲ့အကြောင်းထုတ်ပြန်ထားပူပါတယ်။
ုတင်လာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်တက်မတော် RCSSSA ကောင်းဆောင်ဗိုလ်ချုပ်ကြီးရွှေစင်ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပွဲနှစ်နှစ်ပြည့်အထိမ်းအမှတ်အခမ်းအနားမှာကိုယ်တိုင်တက်ရောက်ပြီးတော့နိုင်ငံတော်အကြီးအကဲဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီအပြစ်ရဲ့နှစ်နှစ်တာကာလမှာရှမ်းမျိုးသားတွေဘာတွေရခဲ့ပါသလဲ။အနာဂတ်ရှမ်းပြည်အတွက်ဘလို့ပြင်ဆင်ထားမှုတွေရှိနေပါသလဲဆိုတော့ဗိုလ်ချုပ်ကြီးရွှေစည်ရဲ့သဘောထားကိုသိရှိရအောင်ဆိုင်းမွန်းကနေတွေ့ဆုံမေးမြန်းထားပါတယ်
။ DNC ရဲ့ပြည့်ရက်ကာလနှစ်နှစ်အတော်အတွင်းမှာရှမ်းတွေပါတွေရတယ်လဲဆိုတာကိုဗိုလ်ချုပ်ကြီးရွှေစည်ကရှမ်းစကားနဲ့အခုလိုမှတ်ချက်ပေးပါတယ
်။အပေါ်မှာတွဲခေါတန်း NCA ဆောင်ပြီး
နေ NCA နှစ်ပြည့်ကာလမှာတိုင်းတော်တွေဖက်ကမဆူဆလောက်နည်းနည်းလေးပဲရလိုက်ပါတယ်။တိုက်ပွဲတော့နည်းနည်းဆဲတော့တာကလွဲလို့ကျွန်တော်ဘာမှမရပါဘူး NCA လက်မှတ်ထိုးပြီးတဲ့နောက်ပိုင်း RCSS နဲ့အစိုးရတက်မတော်ကြတိုက်ပွဲတွေအကြိမ်20ဝန်းကျင်ပဲဖြစ်ခဲ့တယ်။ဘာကြောင့်တိုင်းဒေသတွေအကျိုးအမြတ်နည်းနည်းပဲရလဲဆိုတော့တိုင်းဒေသရောအစိုးရဘက်ကရောရွေချက်ရင်မှတ်ချက်ကိုစီရှိပေမဲ့ရွေချက်တွေကမတူကြဘူး Federal ကိုလိုချင်ကြတဲ့ရွေချက်ရှိပေမဲ့အဲ့ဒီအတွက်ဆွေးနွေးဖို့ရုပ်လုံးမပေါ်သေးဘူး
ဟုတ်ကဲ့တပ်မတော်ကတပ်မတော်မူ6ချက်အတိုင်းလူထုတွေစီကနေအခွန်ထုတ်တွေမကောက်ခံဖို့ RCSS ကိုပြောတယ်လို့ကြားရပါတယ်အဲ့ဒီကိစ္စကဘယ်လိုလုပ်မလဲခင်ဗျာ
တင်တယ်ဘွန်းနိုင်နိုင်ခွန်ဘာလို့ give the love
တပ်မတော်မူ6ချက်ဆိုတာတပ်မတော်ရဲ့မူတပ်မတော်ရဲ့သဘောထားဖြစ်ပါတယ်ကျွန်တော်တို့လည်းကိုယ့်ရဲ့မူရှိတာပဲကျွန်တော်တို့ကိုအခွန်မကောက်ခံစေရဘူးဆိုရင်ရှန်တယုတ်နယ်စပ်ကဝင်လာတဲ့ဂုံတွေ105မိုင်ကိတ်ကနေအစိုးရကအခွန်ကောက်ခံနေတယ်ထိုင်းကနေတချီလိုက်ကဝင်နေတဲ့အခွန်တွေအစိုးရကအခွန်ကောက်ခံနေတယ်။အဲ့ဒါတွေကျွန်တော်တို့ကိုပနရခိုင်နှုံးခွဲပေးမလဲ။ဖက်ဒရယ်ဆိုတာဒီလိုအသေးအမွှားကိစ္စလေးကနေစတင်ရမယ်လေ။ကျွန်တော်ကသူတို့ကိုဆွေးနွေးတယ်။ဒီကိစ္စသူတို့ဘက်ကဘာမှမတုံ့ပြန်ဘူး
။ဟုတ်ရှမ်းပြည်မြောက်ပိုင်းမှာ TNL တန်းပလောင်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ကိစ္စကရောဒီ TNL အပေါ်ဘယ်လိုသဘောထားရှိပါတ
ယ်လဲ။ TNL ရောအေးနေနဲ့ဟောက်ကလာတော့တဆီလဲ။ခါဟောက်ပဲဝိုက်ခောက်ပြန်ရန်ချူနော်။ထိုင်မဟုတ်ကလည်း
TNLA ကိုကျွန်တော်တို့ရဲ့ရန်သူလို့ခါမမတ်မှတ်ဘူးသူတို့နဲ့ဆွေးနွေးချင်တယ်မဖြစ်မနေဆွေးနွေးရမယ်လက်နဲ့ကင်ပြီးပြစ်ခတ်တိုက်ခိုက်မှုလုပ်နေရင်ဘာမှအကျိုးအမြန်ရလာမှာမဟုတ်ပါဘူးလူထုပဲထိခိုက်နေတာမှာပါအခုလောလောဆယ်တော့ TNLA နဲ့ RCSS တိုက်ပွဲအခြေအနေကညှိနေပါတယ်သူတို့ကအစိုးရတပ်မတော်နဲ့ပဲတိုက်ပွဲဖြစ်နေတာပါ
ဟုတ်ဆွေးနွေးဖို့ TNLA ကလက်မခံဘူးဆိုတော့ဒီရှေ့ဆက်ရှမ်းပြည်နယ်အတွင်းမှာအတူတကွအတွင်တွင်နေထိုင်ဖို့ဘယ်လိုလှုပ်တွားဖို့
ယင်းအားနဲ့ဒီအန်ဟက်နယ်ဒီဇင်ပါလန်ကျန်နယ်ဒီဇင်နယ်နဟောက်ခိုင်ဟောင်းจุ่มကုန်းหนุ่มไตกูดีดีຢ່າจุ่มเจ้าคือก็ป
าຢ່າໄດ້ນາອາເລຍຍຸຍຍຍາສີຜູ້ອື່ນຊັມປີຄອນເຟຣັດກໍ RCSS ອັນນີ້ໃນ December January ລາຕ້ອງມາລົບຜູ້ຢູ່ເຖາແດ່ຊັມປີກະລຸງເຂ່ຄວဲຊີອາລົງໂຜເຂົ້າແມ່ໄດ້ນາອາລົງໂຜເຂົ້າແມ່ CSS ຢູ່ຄວဲຊີຖ້າດາກະຊັມອື່ນຈະບໍ່ເຫມົາບໍ່ရှမ်းပြည်ညညွေးကော်မတီဆိုတော့ရှမ်းပြည်သားတွေအားလုံးပါဝင်လာဖို့လုပ်မယ်။ရဟန်းတံခါးတွေလည်းပါမယ်။ပါတီတွေလည်းပါမယ
်။ RCSS SSC ဟာတနင်္ဂနွေလုံးပြစ်ခတ်ရက်ဆေးရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကင်တော်လှန်ရေးတပ်ဖွဲ့၈ဖွဲ့ထဲမှာပါဝင်ပါတယ်
။အနာဂတ်နိုင်ငံရေးဆွေးနွေးပွဲတွေမှာကချင်လူလူတရက်လုံးပုံရိပ်တီချက်နဲ့အတူအတန်တွေသဘောထားတွေပါဝင်ဖို့ဘာသာရေးခေါင်းဆောင်တွေအပါအဝင်လူထုအလွတ်တီးတီးပါဝင်တဲ့ပထမဆုံးအကြိမ်ကချင်လူထုတွဲဆောင်ဆွေးနွေးပွဲတရက်ကိုကချင်လူလတ်ရေးအဖွဲ့ခဲအိုဌာနချုပ်လိုင်စာမှာနိုဝင်ဘာလ6ရက်နေ့ကနေ10ရက်နေ့အထိကျင်းပပြုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံရေးဆွေးနွေးပွဲမှာကချင်လူထုတွေဘာတွေလိုအပ်နေပါသလဲဆိုတာကိုအမကြီးကနေစူးစီးထားပြီးတော့နန်းဖောင်ကနေတင်ဆက်ပေးထားပါတယ်။
တိုက်ပွဲကြောင့်လူထုကြုံတွေ့နေရတဲ့အခက်အခဲတွေကို KIO နဲ့အတိကထားဆွေးနွေးပြီးဘာတွေဆက်လုပ်မလဲဆိုတာထွက်ပေါက်ရဖို့ပညာရှင်တွေနဲ့တိုင်ပင်တာဖြစ်တယ်လို့တက်ရောက်သူတဦးကပြောပါတယ်
။အဲလွန်ခဲ့တဲ့2017ကနေဒီနေ့အထိပေါ့ကချင်ပြည်နယ်မှာတိုက်ပွဲတွေပေါင်းမြောက်များစွာပေါ့နော်အကျဉ်းပေါင်း 3,000 ကျော်ဖြစ်ခဲ့ပြီ။ရွာပေါင်း 4,500 လောက်ပျက်စီးသွားပြီ။ပြီးတော့မှဒီဘေးရှောင်ဒုက္ခတွေကြီးကလည်းတသိန်းကျော်ဒီနေ့အထိ9နှစ်နေပါလောက်ဒုက္ခရောက်နေ။အဲတော့ငင်းချမ်းရဲလည်းလှုပ်ရင်းလှုပ်ရင်းနဲ့ရှေ့ကိုမတူးနိုင်ဘူးဖြစ်နေတဲ့အခါကျတော့ကျွန်တော်တို့လူထုကတော့ KLO နဲ့တွင်းနေနေတာပေါ့
။နိုင်ငံရေးလုံခြုံရေးစီးပွားရေးလူမှုရေးနေရာနဲ့တဘာဝတရားစာဒဆိုတဲ့ခေါင်းစဉ်5ခုစာတမ်းပေါင်း90ကျော်တင်တွင်းဆွေးနွေးခဲ့ကြပါတယ်။ရရှိလာတဲ့ကချင်သမျိုးသားလုံးရဲ့ပုံသဘောထားမြောက်ပိုင်းမဟာမိတ်ကနေတော့၎င်းအစိုးရတပ်မတော်တို့နဲ့တိုက်ရိုက်တွေ့ဆုံရင်တော့၎င်းဆွေးနွေးဖို့အသင့်အနေထားဖြစ်အောင်ပြင်ဆင်ခြင်းဖြစ်တယ်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ချာနီလာနဲ့တင်ပြမယ်ဆိုတဲ့အပိုင်းကတော့အပီအန်စီစီရဲ့ဆုံးဖြတ်ချက်မှာပဲတွားမှာဖြစ်ပါတယ်ဒီနိုင်ငံရေးဆွေးနွေးတဲ့ဆိုတာကတော့ငင်းချမ်းရဲ့ရတဲ့နောက်ပိုင်းမှာလည်းကျွန်တော်တို့ဆွေးနွေးပြီးဖြစ်ပါတယ်အဲဒီအစုရနဲ့ဆွေးနွေးတဲ့နေရာမှာလည်းကျွန်တော်တို့အဲ့ဒီလက်စုပ်လက်တိုင်ထားဖို့ကျွန်တော်တို့ဒီအကြောင်းအရာတွေကလိုအပ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီအစ ကချင်အရက်ဖက်အဖွဲ့အစည်းတွေနိုင်ငံပေါင်းစက်ခွန်နိုင်ငံကကချင်တိုင်းရင်းသားတွေနဲ့ကချင်လူထုတွေစုစုပေါင်းလူဦးရေ၄၀နီးပါးခန့်တက်ရောက်ခဲ့ကြပါတယ်ကချင်လွတ်လပ်ရေးအဖွဲ့ KIO KIA ဟာ MCA တနိုင်ငံလုံးအပြစ်ခတ်ရဆဲရေးစာချုပ်ကိုလက်မခံတဲ့ဝါတာဖွဲ့ UWS အခေါင်းဆောင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခုနှစ်ဖွဲ့ဖွဲ့စည်းထားတဲ့ FPNCC မှာပါဝင်တဲ့ကချင်လက်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်မှာ WY စာတမ်းပါစိတ်ကြွမူရစ်ဆေးပြတတန်းနီးပါးကိုရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့ပါတယ်။မွန်အမျိုးသားပါတီ MNP ဒုတိယအကြိမ်ပါတီညီလာခံလာမယ့်နှစ်ဧပြီလကုန်ပိုင်းလောက်မှာကျင်းပမယ်လို့သိရပါတယ်
။သတင်းရှင်တွေခုနားဆင်နေကြတာကတော့ကျွန်တော်တို့ Fever Wine တော်သားတွေကနေပတ်စင်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအာမီပါ။
တိုင်းချီဆိုင်ပြည်နယ်ဝန်တော်သားတွေရဲ့တိုင်းရင်သတင်းလွှာတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။မြန်မာပြည်နယ်ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 25 32 39တို့ကနေထုတ်လွှင့်သွားမှာမို့စောင့်မျှော်နားဆင်ပါ။အဲ့ဒီမှာတော့အစံမာရေးကဏ္ဍနဲ့တိုင်းရင်သတင်းလွှာကိုပြန်လည်နားဆင်ရပါမယ်။အခုတော့သတင်းကြီးညွတ်ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ
်စင်ဘာဝေနိုင်ငံမှာနှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘေအနေနဲ့ဘဲချင်းမြန်ဘလို့ပုံစံနဲ့အာဏာဆွလွန်မလဲဆိုတဲ့ပေါ်အတီးမပြုတ်နိုင်တဲ့သတင်းတွေအမျိုးမျိုးထွက်ပေါ်နေပြီးနိုင်ငံရေးအရာမရေမြာခြေအနေတွေလည်းပေါ်ပေါက်နေပါတယ်သူထက်သန်ရုံမရှိပဲအာဏာကိုထိန်းချုပ်ခဲ့တဲ့စစ်တပ်ကတော့မူဂါဘေနဲ့ဇနီးဖြစ်သူခရစ်မူဂါဘေတို့ကိုနေအိမ်မှာထိန်းသိမ်းထားတာပါကမ္ဘာမှာအသက်ကြီးဆုံးနိုင်ငံခေါင်းဆောင်တစ်ဦးဖြစ်အသက်63နှစ်ရွယ်မူဂါဘေကတော့ရာထူးကထွက်ပေးဖို့ညှင်းဆန်နေပြီးအသွင်ကူးပြောင်းရေးအစိုးရတရက်ထံအာဏာလွှတ်ပေးဖို့ပြောဆိုနေတဲ့အကြောင်းလဲနှိစက်သူတွေကပြောဆိုနေကြတာပါတရုတ်နိုင်ငံကိုနှစ်ရက်ကြာရောက်ရှိခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အာရှဒေသခီးစဉ်မှာပြန်လုံးပင်လုံးနဲ့များပြီးအနှစ်သာရကင်းမဲ့တယ်လို့ပြောဆိုတာရှိနေမယ်လဲသုံးသက်သူတွေချိုးကတော့သမ္မတထရန့်ကသူတို့ရှောင်းလုံးခရီးပေးထားတယ်လို့တရုတ်ရဲ့မမျှတတဲ့ကုန်သွယ်ရေးနဲ့လုံထုံးလုံးနည်းတွေကိုတိတိယောက်ကန့်တွဲဖို့အသင့်ဖြစ်နေပြီလို့မြင်ရပါတယ်။အမေရိကန်ဘောအမျက်ထုတ်ခဲ့တဲ့အတွက်တရုတ်စိုးရွားကိုလည်းတရုတ်နိုင်ငံခီးစဉ်ထဲမှာအမေရိကန်သမ္မတထရန့်ကချီးကျူးပြောဆိုထားတာပါ။ရခိုင်ပြည်နယ်မှာရိုဟင်ဂျာအမျိုးသမီးတွေပေါ်မြန်မာစစ်တပ်ကအုပ်စုလိုက်အာရမပြုချင်းမှုတွေရှိခဲ့ကြောင်းနိုင်ငံတကာလူ့ကွင်ရေးလုံရှာမှုဖွဲ့ Human Rights Watch နောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာကစွပ်စွဲလိုက်ပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေကမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့အာရမပြုချင်းမှုတွေခံခဲ့ရတယ်လို့ဆိုတဲ့အမျိုးသမီးနဲ့မိန်းကလေးငယ်52ယောက်နဲ့မင်းမြန်းချက်တွေကိုအခြေခံပြုစုထားတဲ့အစီရင်ခံစာထဲမှာတော့အမျိုးသမီးတူကလွယ်လို့ကျန်သူတွေအားလုံးကအုပ်စုလိုက်စော်ကားခံခဲ့ရကြောင်းပြောဆိုခဲ့ကြတယ်လို့လည်းဆိုပါတယ်။ချိန်နှင်းမှာပဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့အထူးတန်တမန်နာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသမီးအန်ဂျယ်လီနာဂျိုလီယာလည်းရိုဂျာအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအနှံ့ချင်းခံရမှုတွေနဲ့ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကိုပြစ်တင်ရှုတ်ချခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်ကပြည်ပကတိမှာလူခွင့်ရချုပ်ပေါက်မှုတွေကျွလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်ကတော့စစ်စင်ရေးတွေအတွင်းဥပဒေနဲ့အညီဆောင်ခဲ့တာတွေဒါရှိခဲ့တဲ့အကြောင်းနဲ့အကြမ်းဖက်မှုတွေကိုလည်းစီးနှင်းတက်ကက်မှုတွေကျွလွန်ခဲ့တဲ့ ARS အစိုးရဘက်ကလည်းကျွလွန်ခဲ့တာဖြစ်ကြောင်းစုံစမ်းစစ်ဆေးအစီအစဉ်ထုတ်ပြန်ဖော်ပြခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်ကတော့ White Zonia ဖြစ်ပါတယ်။VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီ10:00တိလိုင်းနိုမီတာ24 25 32 51တို့ကနေတင်ဆက်ခဲ့တာပါသတို့ရှင်တွေအားလုံး BNDA ကင်းဝေးပြီးငြိမ်းချမ်းတဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.